Welcome to the Voice of America in Burmese.
အညာချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ22ရက်နေ့အင်ကာနီညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
ကျမဧသနာကြပါရှင်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရယူထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုလက်တွေ့အကောင်အထည်ဖော်မယ်ဆိုရင်ကမ္ဘာကြီးကိုပို့ပြီးတော့လုံခြုံဘေးကင်းမှုပေးနိုင်မှာဖြစ်သလိုအမေရိကန်နဲ့အီရန်ကြားအခွင့်လန်းကောင်းတွေလည်းလမ်းဖွင့်ပေးရရောက်မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောသွားပါတယ်။အရှေ့တရုတ်ပင်လယ်ထဲမှာရေပြင်ပိုင်နဲ့ဆိုင်ရာတရုတ်နိုင်ငံရဲ့ရန်လိုတဲ့လုံဆောင်မှုတွေဟာနိုင်ငံလုံးလုံးရေးအတွက်အဓိကချင်းကြောက်မှုတွေကတစ်ခုဖြစ်တယ်လို့ဂျပန်ကပြောလိုက်ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာပြောပြပေးဖို့ရှိပါတယ်မသိငီရေ
။ကောင်းပါပြီရှင်။မြမရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုတော့သတင်းတွေကြီးညာတဲ့အပြီးမှာအရင်ဆုံးကြားကြရမှာပါ။
ဒီကဘုံတိုင်းတော့လည်းမရည်ထူနေအောင်တော့လက်သိနေချူသာဆောင်နေမယ်ဆိုတော့သဘောထားရှိတတ်ပြတာရှိပါတယ
်။ရွေးကောက်ပွဲမတိုင်ခင်မှာအပြစ်ရရေးဖြစ်လာနိုင်မလားဆိုတဲ့အပေါ်မှာတိုင်းရင်းသားတို့ရဲ့ကိုယ်စားလှယ်တူဖြစ်တဲ့ဖရူဆော့ကွက်ထူဝင်ပြောဆိုခဲ့တာဖြစ်ပါလိမ့်ရှင်။ဒီနောက်မှာတော့လာမယ့်ရွေးကောက်ပွဲအတွက်တိုင်းရင်းသားတို့ရဲ့ပြင်ဆင်မှုအရက်ဖက်အဖွဲ့အစည်းတွေရွေးကောက်ပွဲကိုထဲထဲဝင်ဝင်စောင့်ကြည့်ခွင့်ရမလားဆိုတာနဲ့အတူနိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရအပေါ်မှာအာဏာပိုင်တို့ဘယ်လိုသဘောထားကြသလဲဆိုတာတွေကိုလည်းဒီညပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာအမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့အင်ကာနစ်ညာချန်တိုက်ရိုက်လေလံအစီအစဉ်တို့ကိုလည်းဆွေးနွေးကြဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုကောင်းထက်တို့ကကြီးညာပေးကြမှာပ
ါ။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရယူထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုလက်တွေ့အကောင်အထည်ဖော်မယ်ဆိုရင်ကမ္ဘာကြီးကိုပို့ပြီးတော့လုံခြုံဘေးကင်းမှုပေးနိုင်မှာဖြစ်သလိုအမေရိကန်နဲ့အီရန်နိုင်ငံတို့ကြားမှာအခွင့်အလမ်းကောင်းတွေကိုလည်းလမ်းဖွင့်ပေးရရောက်စေမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားမှာရထားတဲ့သဘောတူညီချက်ကိုအတိမပြုနိုင်ရင်တော့အရှေ့အလယ်ပိုင်းဒေသမှာပြည်ပခန့်နဲ့စစ်ပွဲတွေပို့ပြီးတော့ပြင်းထန်လာစရာအကြောင်းရှိတာကိုအမေရိကန်လွှတ်တော်အမတ်တွေနားလည်ရလိမ့်မယ်လို့ VOA ပါရှန်ဌာနနဲ့တွေ့ဆုံမိန့်ခွန်းချက်မှာနိုင်ငံသားရဲ့ဝန်ကြီးကယ်ရီကပြောသွားခဲ့ပါတယ်။
Because if we don't have this agreement, then I believe the Ayatollah would say, why should I negotiate with these guys? They haven't delivered.
ဒီသဘောတူညီချက်ရမလာဘူးဆိုခဲ့ရင်တော့အယက်ထိုလာကပြောပါလိမ့်မယ်။သူတို့ဘက်ကနေဘာမှ short ပြီးတာမရှိဘဲနဲ့ဒီလိုလူတွေနဲ့ဘာကြောင့်ညှိနှိုင်းရမလဲဆိုပြီးတော့ပြောပါလိမ့်မယ်။တကဘာလုံးမှာရှိတဲ့ကျွန်တော်တို့မိတ်ဆွေတွေဘက်ကဆိုလို့ရှိရင်လည်းပိတ်ဆို့ရေးယူမှုတွေလုပ်တုံးကသဘောတူညီချက်ရဖို့လုပ်တာဆိုပြီးတော့ထောက်ခံခဲ့ကြပြီးတော့မှအခုသဘောတူညီချက်ရလဲရရောဘာကြောင့်ဒါကိုလက်မခံနိုင်ပဲဖြစ်ကြရတာလဲဆိုပြီးတော့မင်းကုန်ထုတ်ပါလိမ့်မယ်ဒီတိုင်းဆိုရင်တော့ဒေသအတွင်းကိုပါကြီးမားတဲ့အန္တရာယ်တက်ရောက်မှုဖြစ်စေမှာပါအ
မေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီပြောသွားတာပါလူခွင့်ရေးကိစ္စတွေနဲ့ထည့်သွင်းဖို့ဒီအီရန်မှာဖမ်းခံထားရတဲ့အမေရိကန်တွေပြန်လွှတ်ဖို့ကိစ္စတွေအပါအဝင်ပို့ပြီးတော့ကျေပြန့်တဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်လှုပ်ဆောင်နေတယ်ဆိုပြီးတော့ဝေဖန်ကြတာကိုလည်းမစ္စတာကယ်ရီကအခုခံပြောဆိုသွားပါတယ်။ဒီသဘောတူညီချက်ကိုသာအပြည့်အဝအကောင့်ထဲဖော်နိုင်မယ်ဆိုရင်အီရန်နဲ့ပတ်သက်လို့အကျိုးအမြတ်အများကြီးရှိနိုင်တယ်လို့လည်းမစ္စတာကယ်ရီကပြောပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုတင်းနှလာနေတော့ကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့ထောက်ခံပြီးတော့အတည်ပြုပေးခဲ့ပါတယ်။အမေရိကန်အစိုးရကတော့ဒီသဘောတူညီချက်ကိုလွှတ်တော်ကိုတင်းနှလာနေမှာတင်သွင်းခဲ့ပြီးတော့အမေရိကန်လွှတ်တော်အမတ်တွေကဒါကိုရက်60ကြာပြန်လည်သုံးသပ်မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအီရန်လွှတ်တော်ကလည်းအတည်ပြုပေးရမှာဖြစ်ပါတယ်ရှင်
။အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာဟာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုနဲ့ဂျေရုဆလင်မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မစ္စနန်နီယာဟုအကြီးအကျယ်ကန့်ကွက်ခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီမှုကိုအပြီးသက်ဆွေးနွေးသဘောတူခဲ့ကြပြီးတပတ်အကြာမှာပဲအခုလိုတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အစ္စရေးဟာအရှေ့အလယ်ပိုင်းဒေသဆိုင်ရာအမေရိကန်များဟာမဟာဗျူဟာအတွက်အခြေခံအုံမြင့်ဖြစ်တယ်လို့တင်းနှလာနေတွေ့ဆုံပွဲမှာမစ္စတာကာတာကအစ္စရေးကိုထပ်ပြီးအာမခံသွားပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ရဖို့စိတ်ဆက်ညီဆွေးနွေးနေတဲ့ကာလတခြားမစ္စတာနန်နီယာဟုကကန့်ကွက်နေခဲ့တာဖြစ်ပြီးအီရန်နဲ့အင်အားကြီး6နိုင်ငံတို့သဘောတူညီချက်ရသွားပြီးတဲ့အခါမှာတော့ဒါဟာသမိုင်းဝင်မောင်းယွင်းမှုတစ်ခုဖြစ်တယ်လို့ပြောခဲ့ပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတင်းနှင်းရနေမှာကံဝဲသူမရှိအတည်ပြုခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာအစ္စရေးသံမတ်ကြီးရွန်ပရော့ဆာကထပ်ပြီးဝေဖန်သွားတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာဖြစ်ရဆိုကြီးတစ်ခုပဲဖြစ်တယ်လို့သူကပြောသွားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးစမန်သာပါဝါစ်ကတော့တဏ္ဍာရေးကိုယုံယုံကြည်ကြည်ကိုးစားလှုပ်ဆောင်ခဲ့တာအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုချီးကျူးသွားပြီးဒီသဘောတူညီမှုကြောင့် အီရန်နိုင်ငံနဲ့ပတ်သက်ပြီးအမေရိကန်တို့ရဲ့စိုးရိမ်ပူပန်မှုတွေပျောက်ကွယ်သွားမှာမဟုတ်ဘူးလို့ပြောသွားပါတယ်။ဒီတော့တွင်မှာပဲပြင်သစ်နိုင်ငံခြားရေးဝန်ကြီးလော်ရန်ဖာဘီယက်စ်ကသူနောက်တဲ့တင်တပတ်မှာအီရန်ကိုတပတ်ကြာတွားရောက်မယ်လို့ဒီကနေ့ပဲကြေညာသွားပါတယ်။သူကခီးစဉ်တွင်အီရန်သမ္မတဟာဆန်ရူဟာနီနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။
အမေရိကန်ပြည်အောင်စုကို၄ရက်ကြာခီးစဉ်နဲ့ရောက်ရှိနေတဲ့နိုင်ဂျီးရီးယားသမ္မတမိုဟာမဒူဘာဟာရီကိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဂျွန်ကယ်ရီကနိုင်ငံသားရဲ့ဝင်ကြီးဌာနမှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။မစ္စတာဘူဟာရီကိုတနင်္လာနေ့ကတော့သမ္မတဘရက်အိုဘားမားကသမ္မတအင်ပီရောမှာလက်ခံတွေ့ဆုံပြီးတော့ဘိုကိုဟာရမ်စစ်သေးကြွတွေရဲ့အနေနဲ့အပါအဝင်ကိစ္စရဲ့မျိုးစုံကိုဆွေးနွေးခဲ့ကြပါတယ်။1999ခုနှစ်မှာစစ်အုပ်ချုပ်ရေးအဆုံးသတ်နိုင်ပြီးတော့ဒီမိုကရေစီနည်းကြအာဏာလွှဲပြောင်းမှုပေးနိုင်မှုဖြစ်တဲ့တလောကရွေးကောက်ပွဲကိုမစ္စတာအိုဘားမားကအချီးကျူးသွားတာပါအစိုးရအသစ်တစ်ခုလက်ထဲငြင်းငြင်းချင်းချင်းနဲ့အာဏာလွှဲပြောင်းပေးတဲ့ရွေးကောက်ပွဲတစ်ခုကိုတွေးခဲ့ရပြီးတော့ဒါဟာနိုင်ဂျီးရီးယားကဒီမိုကရေစီကိုအလေးနဲ့ရှိတယ်ဆိုတာအတည်ပြုလိုက်တာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်ဘိုကိုဟာရမ်အဖွဲ့ရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးစိုးရိမ်ပါတယ်။ဒီအဖွဲ့ကိုငြိမ်းနှိမ်နှင်းရေးနဲ့နိုင်ဂျီးရီးယားနိုင်ငံရဲ့စီးပွားရေးတိုးတက်မှုကိုနောက်ကျောင်းပြန်ဆွဲနေတဲ့အကျင့်ပြတ်ချဆောင်မှုတိုက်ဖျက်ရေးတို့အတွက်သမ္မတဘူဟာရီမှာတိကျရှင်းလင်းတဲ့လုပ်ငန်းလမ်းစဉ်တစ်ခုရှိထားမယ်လို့သူယုံကြည်ကြောင်းမစ္စတာအိုဘားမားကပြောသွားခဲ့ပါတယ်ရှင်
။လူတွေတဲ့ NDA ကင်းတဲ့အစ်စ်တစ်ခုတည်းကဘာမြေပူနွေးလာမှုကိုထိန်းထားဖို့သဘောတူညီချက်တည်းရဲ့နိုင်ငံတကာခေါင်းဆောင်တွေအတည်ပြုပေးဖို့အတွက်တောင်းဆိုထားတဲ့ Vatican ကြီးညာချက်ကိုကဘာတလွန်မျိုးတော်ဝင်တွေစူပေါင်းလက်မှတ်ထိုးကြဖို့ရှိပါတယ်။နေရကြရာသီဥတုဆွေးနွေးပွဲမှာပါဝင်ဖို့မျိုးဝင်60လောက်ဟာဗက်တီကန်မြို့မှာရောက်ရှိနေကြပါပြီ။သူတို့ဟာပုပ်ယဟန်မင်းကြီး Francis နဲ့လည်းတွေ့ဆုံခွင့်ရမှာဖြစ်ပါတယ်။ဒီဇင်ဘာလမှာကျင်းပမဲ့ပါရီမြို့ကရာသီဥတုဆိုင်ရာဆွေးနွေးပွဲမှာကဘာခေါင်းဆောင်တွေကိုဖိအားပေးဖို့ပုပ်ယဟန်မင်း Francis ဟာသူ့ပုပ်ယဟန်မင်းကြီးညာချက်စာတမ်းထဲမှာပန်ဝန်းကျင်ထိန်းသိမ်းရေးကိုတိုင်တောခဲ့ပါတယ်။လူသားတွေကြောက်ဖြစ်ရတဲ့ရာသီဥတုပြောင်းလဲမှုဟာသိပ္ပံကလည်းတဲ့ပြထားပြီးတော့တကယ်ဖြစ်ရဖြစ်နေပြီးဒါကိုထိန်းချုပ်ဖို့လူသားအလုံးမှာတာဝန်ရှိတယ်လို့လက်မှတ်ရေးထိုးခဲ့ကြတဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီကြေညာချက်ထဲမှာစီးပွားရေးအရအကျိုးမြတ်လဲကောင်းရေရှည်လဲခံပြီးတဘာဝကိုအကျိုးပြုနိုင်မဲ့နည်းလမ်းတွေကိုရှာဖို့တိုက်တွန်းထားပါတယ်ဒါအပြင်ကဘာပူနွေးလာမှုကိုထိန်းချုပ်ပြီးဆင်းရဲတဲ့နိုင်ငံတွေကိုလည်းကူညီဖို့ခေါင်းဆောင်တွေမှာအထူးတာဝန်ရှိတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
UAAmerican အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေအမေရိကန်တန်ကနေဒေတာရင်တဲ့နေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အရှေ့တရုတ်ပင်လယ်ပြင်ထဲမှာရေပြင်ပိုင်နဲ့ဆိုင်ရာတရုတ်နိုင်ငံရဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေဟာနိုင်ငံလုံးလုံးရေးအတွက်အဓိကချိန်ချောက်မှုတွေကတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံကပြောလိုက်ပါတယ်။ဂျပန်စစ်ဖက်ရဲ့အခမ်းအနားကိုတိုးချဲ့ဖို့ရည်ရွယ်တဲ့အငင်းပွားပွဲလှုပ်ဆောင်ချက်တွေကိုဝန်ကြီးချုပ်ရှင်ဇိုအာဘဲကတွန်းအားပေးနေတဲ့အချိန်မှာခုလိုပြောလိုက်တာပါ။အရှေ့တရုတ်ပင်လယ်ကရေအောက်ရေနံနဲ့သဘာဝတန်ခွေအရင်းမြစ်တွေတူးဖော်ဖို့တရုတ်ကလုပ်နေတဲ့ကိစ္စတရုတ်ကလည်းသူပိုင်နယ်လို့ပြောထားပြီးတော့ဂျပန်ထိန်းချုပ်မှုအောက်မှာရှိနေတဲ့ကျွန်းတွေနာမှာတရုတ်စစ်ဖက်တရှိမှုပို့ပြီးတော့တိုးလာတဲ့ကိစ္စတွေပေါ်ဒီကနေ့ထုတ်ပြန်တဲ့နှစ်ပတ်လည်ကာကွယ်ရေးဆိုင်ရာလေးလာသုံးသက်ချက်ထံမှာဂျပန်ကာကွယ်ရေးဝန်ကြီးဌာနကဝေဖန်ပြစ်တင်ထားပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်ရဲ့လှုပ်ဆောင်မှုတွေကိုလည်းအဲ့ဒီကာကွယ်ရေးအစီရင်ခံစာထဲမှာဝေဖန်ထားတာပါ။အဲ့မှာတရုတ်ကလူလို့ကျွန်းအများပြားတိဆောက်ရေးကိုစလုပ်ထားတာပါ။အဲ့လိုရဲ့ကြောင့်တရုတ်နဲ့အရှေ့တောင်အာရှအင်းနီးချင်းနိုင်ငံအများပြားကြားတင်းမာမှုတိုးခဲ့ရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်အစီအစဉ်ကိုလည်းဂျပန်နိုင်ငံလုံခြုံရေးအတွက်ချိန်ချောင်းမှုတစ်ခုဖြစ်နေဂျပန်ကာကွယ်ရေးဝန်ကြီးဌာနကသတ်မှတ်ဖော်ပြထားပါတယ်ရှင်
။အီရန်နဲ့ကမ္ဘာအင်အာကြီးနိုင်ငံတွေကြားညှိနှိုင်းမှုတွေလိုမျိုးမြောက်ကိုရီးယားဆိုရအနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းရည်ကိုလက်လော့ရမယ်ဘယ်ကိစ္စကိုမဆိုစိတ်ဝင်စားဘူးလို့မြောက်ကိုရီးယားကပြောသွားပါတယ်။သူပိုင်တဲ့နားမှာပူတွဲဆေးရည်လက်ကျင့်မှုတွေအကြီးကျယ်လှုပ်ဆောင်တာနျူကလ িয়ার လင်းနဲ့တဲ့ချိတ်ချောက်တာတွေအပါအဝင်အမေရိကန်တို့ဆေးရည်နဲ့ရန်စားတာတွေကိုမြောက်ကိုရီးယားအမြဲကြုံနေရတာကြောင့်အီရန်ရဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုမြောက်ကိုရီးယားအနေနဲ့မြောက်ကိုရီးယားကအခြေအနေနဲ့တွားနိုင်ရှင်မိတာသဘာဝမကျောက်ဘူးလို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောပြထားပါတယ်။အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার စီစဉ်ကိုကတ်သတ်ပြီးအလဲလဲသဘောနဲ့အရေးယူပိတ်ဆို့မှုကိုလျှော့ပေါ့ပေးဖို့အရင်သဘင်တဲ့ဒီဘက်ကအီရန်နဲ့ကမ္ဘာအင်အာကြီး6နိုင်ငံတို့အပီးသက်သဘောတူညီမှုယူခဲ့ကြပါတယ်။မြောက်ကိုရီးယားကတော့သူတို့အနေနဲ့နျူကလ িয়ার စီစဉ်ကိုရပ်ပစ်ဖို့ဖ ဖြစ်သိမ်းဖို့ဘလို့ဆွေးနွေးမှုကိုမှစိတ်ဝင်စားပါဘူးသူတို့နိုင်ငံဟာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်ပါတယ်လို့ခိုင်ခိုင်မာမာပြောနေပါတယ
်ဖွံ့ဖြိုးတဲ့နိုင်ငံတွေကကြောတောင်နောက်ခံပေးတဲ့ဒေါ်လာတန်တသိန်းထံနိုင်ငံတကာဘဏ်တစ်ခုကိုဒီကနေ့ပဲရှန်ဟိုင်းမှာဖွင့်လှစ်လိုက်ပါတယ်ဒါဟာအနောက်နိုင်ငံတွေကထောက်ပံ့တဲ့နိုင်ငံတကာဘဏ်တွေကိုစိန်ခေါ်လိုက်တာဖြစ်တယ်လို့တရုတ်အစိုးရသတင်းမီဒီယာတွေကပြောပါတယ် BRICS အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားတောင်အာဖရိကဘရာဇီးလ်အိန္ဒိယနဲ့တရုတ်နိုင်ငံတို့ကြားမှာ၃နှစ်ကြာဆွေးနွေးမှုလှုပ်ဆောင်ပြီးမှအခုလိုဖွံ့ဖြိုးရေးဘဏ်တစ်ဖွင့်လှစ်လိုက်တာပါနိုင်ငံပေါင်းစုံပူးပေါင်းပါဝင်တဲ့နောက်ဘဏ်တစ်ခုအာရှအခြေခံအဆောက်အုံယင်းနှိမ့်မြုပ်နှံမှုဘဏ်ကိုပီကင်းကကြီးကြပ်ဖွင့်လှစ်ပြီးတော့မကြခင်မှာပဲအခုဘဏ်တစ်ကိုထပ်ဖွင့်တာပါဒီဘဏ်နှစ်ခုလုံးကိုတရုတ်ကလွှမ်းမိုးချုပ်ကင်ထားမယ်လို့ယူဆရပါတယ် AIIB ဘဏ်မှာတရုတ်က37ရာခိုင်နှုန်းအစုရှယ်ယာပါပြီးတော့ NDB ဘဏ်မှာတော့တခြားနိုင်ငံ၄နိုင်ငံနဲ့အတူညီမျှဒေါ်လာတန်5000စီမှတည်တာဖြစ်ပါတယ်နောက်ပိုင်းမှာရှယ်ယာတွေကိုနောက်တစ်ဆထပ်ထည့်မှာပါကမ္ဘာဘဏ်နဲ့နှိုင်းယှဉ်ရင်တော့ဒီဘဏ်တွေဟာတင်းငယ်ပြီးတော့ကမ္ဘာဘဏ်ကိုတကယ်တမ်းစိန်ခေါ်ဖို့ကခက်ခဲလိမ့်မယ်လို့သုံးသပ်သူတချို့ကပြောပါတယ်ပြီးတော့ဒီဘဏ်တွေကငွေကြေးထောက်ပံ့တဲ့စီမံကိန်းတွေဟာလူခွင့်ရေးကိုအကာအကွယ်ပေးပြီးတော့သဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့နည်းဥပဒေတွေကိုအသုံးပြုပါမလားဆိုပြီးတော့ဝေဖန်သူတချို့ကမေးခွန်းထုတ်ပါတယ်ရှင
်ဂျပန်တူရှိဘာကုမ္ပဏီဟာပြီးခဲ့တဲ့နှစ်တွေတခြားမှာအမြတ်ငွေစည်းရင်းတွေထဲလိမ့်လည်ပြဋ္ဌာန်းထားတာစုစုပေါင်းဒေါ်လာ 1.1 ဘီလီယံရှိတယ်လို့ထွက်ပေါ်လာတဲ့အတွက်ကြောင့်ကုမ္ပဏီအမှုဆောင်အရာရှိချုပ် CEO ဟာဒီကနေ့အင်္ဂါနေ့မှာနှုတ်ထွက်လိုက်ပါတယ်အခုလိုဖြစ်ရချင်းအကြောင်းရင်းဟာကုမ္ပဏီရဲ့ခေါင်းဆောင်တွေဟာလက်တွေ့မကျတဲ့အလုပ်တွေချပေးပြီးဒါတွေကိုစောတကတက်ခွင့်မပေးတဲ့ကုမ္ပဏီဒလေးကြောက်ဖြစ်တယ်လို့တတိပုတ်ကအစီရင်ခံစာတစ်ခုထဲမှာဖော်ပြထားပါတယ်2008ခုနှစ်ကလည်းရှိုးဝစ်အခုလိုရှိုးဝစ်ကြံစီမှုကို CEO ဟာဆာအိုတာနာကာကတိုကျိုမြို့မှာကင်မရာတွေရှိဥညွတ်ပြီးတာဝန်ယူအပြစ်ဝန်ခံခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုမိုက်အေးတန်နာကျော်နဲ့ကိုကောင်းထက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးမယ်ထဲရွေးကောက်ပွဲမတိုင်ခင်အပြစ်ရရေးဖြစ်လာနိုင်မလားဆိုတာကိုကြည့်ကြရအောင်ပါလာမယ့်2015ရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးစာချုပ် NCA ကိုအပြီးသက်လက်မှတ်ရေးထိုးနိုင်ဖို့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကသဘောထားမျှော်လင့်ချက်ရှိပါတယ်တနိုင်ငံလုံးအပြစ်ရစာချုပ်အပြီးသက်စာချုပ်ချုပ်နိုင်ဖို့အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တွေ့ဆုံညှိနှိုင်းဆွေးနွေးကြဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစင်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကတိုင်းရင်းသားခေါင်းဆောင်တို့ကဒီကနေ့ရန်ကုန်ကိုရောက်ရှိနေကြပြီလည်းဖြစ်ပါတယ်။ဘယ်ချက်တွေကိုအဓိကထားဆွေးနွေးကြမလဲဆိုတာကိုတော့မတ်စုမုံကဆက်ပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးသဘောတူညီမှုစာချုပ်အချောတက်ရေးဆွဲနိုင်မှုအရေးနော်စီဖိုးရာစိန်ဦးဆောင်တဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေရဲ့အစင်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့နဲ့အစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့တို့ဟာရန်ကုန်မြို့မြန်မာနိုင်ငံငြိမ်းချမ်းရေးပြည်လဲထူထောင်ရေးဌာနမှာဇူလိုင်လ22ရက်နေ့မှာနှစ်ဖက်တွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်ဒီဆွေးနွေးပွဲအတွင်းမှာနိုဝင်ဘာလ8ရက်နေ့မှာကျင်းပမယ်2015ရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးစာချုပ် NCA ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားအပြီးသက်လက်မှတ်ရေးထိုးနိုင်မှုအရေးဆွေးနွေးနိုင်မယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကသဘောထားမျှော်လင့်ချက်ရှိတဲ့အကြောင်းတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေရဲ့အစင်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့တာဝန်ခံဖထိုစောကွယ်ထူးဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်ရွေးကောက်ပွဲမတိုင်ခင်လက်မှတ်ရေးထိုးနိုင်အောင်တော့တိုင်းရင်းနဲ့ကျူးစာဆောင်ပါမယ်ဆိုတော့ဘောဒါရှိတာဖြစ်ပါတယ်ကျွန်တော်တို့ကမြန်လေးရှိလို့မြန်လေးကျန်ကောင်းရမယ်ထင်လို့လဲဆွေးနွေးတာဟုတ်ဒါမြန်လေးကျန်နေပဲကျွန်တော်တို့ကနိုင်ငံကိုကောင်းဖို့စာဖို့တဲ့ပြည်သူလူထုလူသားကိုဖြစ်စီဖို့နိုင်ဖို့ကျွန်တော်တို့ဆွေးနွေးတော့မှာပဲ
တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်အပြစ်သက်ရေးဆွဲနိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လော်ခီလာထိပ်သီးအစည်းအဝေးကပြင်ဆင်ထားတဲ့ MCA စာချုပ်မူကြမ်းပါအချက်တွေနောက်တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ထိုးမဲ့ပုံကိုယ်တွေနိုင်ငံတကာနဲ့ပြည်တွင်းကပါဝင်လက်မှတ်ထိုးကြမဲ့အသည့်တက်တွေကိစ္စတွေအပါအဝင်အားလုံးပါဝင်နိုင်တဲ့အပြစ်ခတ်စာချုပ်အပြစ်သက်စာချုပ်ချုပ်ဆိုနိုင်မှုအရေးစားတဲ့အချက်၄ချက်ကိုအဓိကထားဆွေးနွေးမှာဖြစ်တယ်လို့ဖထိုစောကွယ်ထူးဝင်းကပြောပါတယ
်အလုံးစုတာဆိုတော့ကျွန်တော်တို့ခုလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကုန်လုံးပါဝင်ဖို့တော့ဆန္ဒရှိလာဖို့ဒါမှလည်းအကုန်လုံးလက်မှတ်ထိုးနိုင်လို့ရှိရင်တော့ဒီလိုအပြစ်ခတ်ရစဲဆိုတဲ့ဝါဟာရနဲ့အညီဒီလိုမှတနက်ပံနဲ့တိတ်သွားမယ်နေထားရှိမှာပေါ့ဒါနဲ့ဘယ်လိုအကောင့်တွေပေါ်မလဲဆိုတာကတော့ကျွန်တော်တို့ဆွေးနွေးသွားမှာပေါ့နော်အစီအစဉ်တွေကကျွန်တော်တို့ဟိုမူလကထုတ်တဲ့သဘောထားချင်ရချက်အတိုင်းပါပဲနိုင်ငံကအစီအစဉ်ရှိမယ်လို့လို့နိုင်ငံကဆွေးနွေးနေမှာလည်းဟုတ်တာပေါ့လေအစီအစဉ်ဆိုင်အဖွဲ့အစည်းဆိုင်တဲ့ဖြစ်စာရဲ့လို့လို့နဲ့အစိုးရနဲ့ပတ်သက်တဲ့အတိတ်တည်းတွေပေါ့နော် ကျွန်တော်မူသဘောအရတော့တက်ဆိုင်ရဖွဲ့စည်းတဲ့တောင်းမှုအရှိဆုံးတောင်းအမြင့်ဆုံးခေါင်းဆောင်တွေကလက်မရည်ထိုးတာပို့ပြီးတော့ခိုင်းလို့လဲဆိုသဘောတော့ရှိတာပေါ့အဲ့လိုတော့သဘောထားရှိတာပေါ့မူရတော့
တနိုင်ငံလုံးအပြည့်ရဲ့စာချုပ်မှာအားလုံးပါဝင်နိုင်ရေးအပါအဝင်စာချုပ်အပြည့်အစုံမူကြောရရှိနိုင်မှုအရေးတိုင်းရင်းသားကိုယ်စားလှယ်တွေနဲ့အစိုးရကိုယ်စားလှယ်ဖြစ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ကြိုးပမ်းနေကြတဲ့အနေအထားအပေါ်မှာကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလမိုင်ခွန်ကြာကအခုလိုသုံးသပ်ပါတယ
်။လက်မှတ်ထိုးနိုင်ဖို့ဆိုတာကဦးနှစ်ဖက်ရဲ့သဘောထားပေါ်မှာမူတည်တယ်လေ။တကယ်ပဲဖြစ်ဖြစ်ချင်းနဲ့တကယ်ပဲဟိုပေါ့လေဇာပတ်ထားချင်တာအနေနဲ့ဒီအဖြစ်ခရရသေးရေလုပ်ပြီးတော့မှနိုင်ငံရေးစွဲခုံသွားပြီးတော့မှငြိမ်းချမ်းလုပ်မယ်ဆိုတဲ့စံတသဘောထားအကျိုးအစီမှာတကယ်ပဲနှစ်ခုနှစ်ဖက်အဲ့လိုရှိမယ်ဆိုရင်တော့ဖြစ်နိုင်ပါတယ်။အဲ့တော့ပဲမရှိဘူးဆိုရင်တော့ဒီတော့ဒီချာဘောလေ SP ဘောလေဒီအစင်းရဖွဲ့နေတာမလက်ကံပထမအချိန်ဘောလေသူတွေ့ဆုံမှာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမလက်ကံတွေ့ဆုံတဲ့အချိန်ရလာပုံမှာပဲမူတည်မှာဖြစ်တဲ့ကြောင့်ကျွန်တော်အနေနဲ့ကတော့တက်လို့တော့တိတ်တော့နည်းနည်းစောတွေ့လို့ထင်ရှင်းတယ
်ပြီးခဲ့တဲ့တွေ့ဆုံဆွေးနွေးပွဲတုန်းကလည်းလက်ရှိအစိုးရတက်တန်းကာလအတွင်းမှာတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစေးရေးစာချုပ် MCA ကိုအပြစ်သက်လက်မှတ်ရေးထိုးနိုင်မှုနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းရေးဆွဲရေးကြိုးပမ်းသွားမှုကိုမူအားဖြင့်နှစ်ဖက်သဘောတူညီချက်ရခဲ့တယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ MCA အစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကသဘောထားထုတ်ပြန်ထားပါတယ်ရှင
်မတ်စုမွန်ပြောပြပေးခဲ့တာပါနိုင်ငံရေးအကျဉ်းသားဆိုတဲ့အသုံးအနှုန်းကိုအာဏာပိုင်တို့ဘာကြောင့်လက်မခံနိုင်လဲဆိုတာကိုလည်းတင်ပြပေးပါမယ်အကျဉ်းထောင်တွင်းမှာအခွင့်ဒုက္ခလူဒန်းစာပေါ်ပေါက်လာနိုင်တာကြောင့်နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရပ်အပေါ်အတိတ်ပဲဖွင့်ဆိုဖို့နဲ့ထူးခြားတဲ့အခွင့်အရေးပေးဖို့အစီအစဉ်မရှိတဲ့အကြောင်းဒီကနေ့ပြည်သူ့လွှတ်တော်ပြည်သူ့လွှတ်တော်မှာပြည်ထရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအမျိုးသားလွှတ်တော်ကတော့ဒီအချက်ကိုဆက်လက်ဆွေးနွေးဖို့လွှတ်တော်ဥက္ကဋ္ဌကဆုံးဖြတ်လိုက်ပါတယ်။ဒီသတင်းကိုတော့ VOE သတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံရေးအကျဉ်းသားတွေကိုခွဲခြားသတ်မှတ်ပြီးထူးခြားတဲ့အခွင့်အရေးတွေပေးမယ်ဆိုပါကအကျဉ်းတော်တွင်အခွင့်အထူးကံအကျဉ်းသားအတန်းအစားတည်းရဲ့ပေါ်ပေါက်လာပြီးအကျဉ်းတော်တွင်အုပ်စုလိုက်ပြိပက္ခများဖြစ်ပေါ်လာနိုင်တာကြောင့်ပြည်ထရေးဝန်ကြီးဌာနအနေနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရဲ့အပေါ်မှာအတိတ်ပဲဖွင့်ဆိုပေးဖို့မဖြစ်နိုင်ကြောင်းပြည်ထရေးဝန်ကြီးဌာနကဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကအခုလိုပြောခဲ့တာပါအ
ကျဉ်းသားတွေကိုအဆင့်တန်းခွဲခြားတဲ့စနစ်ကိုပြန်လည်ဖော်ဆောင်မယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံနဲ့ဝဲလွဲစန့်ကျင်နေမှာဖြစ်ပါတယ်။ဒါကြောင့်မလို့ပြည်ထောင်ဝန်ကြီးဌာနအနေနဲ့ပြည်တံကြခံနေရတဲ့အကျဉ်းသားအားလုံးပေါ်မှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမြို့သူ့ဘုံမဆိုဥပဒေအရာမှာဒန်းတူညီမျှအခွင့်အရေးရရှိစေရန်နဲ့ဥပဒေရဲ့အကာအကွယ်ကိုလည်းဒန်းတူညီမျှစွာရယူပိုင်ခွင့်ပေးနိုင်ရန်အတွက်နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရပေါ်မှာအတိတ်ပဲဖွင့်ဆိုရန်မရှိပါကြောင်းရှင်းလင်းဖြေကြားပါ
မရန်ကုန်မဲဆန္ဒနယ်ကဒေါက်တာမေဝင်းမြင့်ကရက်ဖွဲ့လူအဖွဲ့စည်းနဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေဟာအစိုးရနဲ့ပူးပေါင်းပြီးနိုင်ငံတော်တည်ငြိမ်ရေးနဲ့ထောက်ရငြိမ်းချမ်းမှုဖော်ဆောင်ရေးအမျိုးသားပြန်လည်စည်းလုံးညီညွတ်ရေးစတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နိုင်ဖို့အတွက်နိုင်ငံရေးအကျဉ်းသားလို့ခေါ်တဲ့စကရက်အပေါ်မှာဥပဒေရရှင်းလင်းစွာအတိတ်ပဲဖွင့်ဆိုဖို့လိုအပ်နေပြီဖြစ်ကြောင်းဒါကိုအတိတ်ပဲဖွင့်ဆိုပေးဖို့ရှိမရှိနဲ့ပတ်သက်ပြီးဒီကနေ့ပြည်သူ့လွတ်တော်မှာမေးမြန်းခဲ့တဲ့အပေါ်ပြည်ရေးဝန်ကြီးဌာနကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်။ကျွန်တော်ဒီနိုင်ငံရေးအကျဉ်းသားတွေဆိုတာကျွန်တော်ယုံကြည်ချက်ကြောင့်နော်ကျွန်တော်တို့ပြုမှုကြတာဖြစ်ပါတယ်။တခြားရာဇဝမှုကျူးလွန်တဲ့အကျဉ်းသားတွေရဲ့တံတန်းစဲထားလို့ကတော့ဘယ်လိုမှမဖြစ်နိုင်ပါဘူးရှင
်။အဆိုရှင်ဒေါက်တာမေဝင်းမြင့်ကအခုလိုအကြံပေးပြောဆိုလိုက်တာပါ။လက်တော်မှာနိုင်ငံရေးအကျဉ်းသားဟောင်းတွေကတော့နိုင်ငံရေးအကျဉ်းသားဆိုတာယုံကြည်ချက်ကြောင့်ထောင်ဒဏ်ကြခံရတာဖြစ်ကြောင်းဒီအတွက်အခြားရာဇဝတ်သားတွေနဲ့တန်းတူခံစား권ပေးခြင်းမှာညီမျှခြင်းမရှိကြောင်းနိုင်ငံရေးအကျဉ်းသားတွေကိုခွဲခြားသတ်မှတ်ပေးဖို့တင်ပြထားတာတွေရှိပါတယ်။အကျဉ်းတော်များဥပဒေနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်မှဆွေးနွေးလျက်ရှိတာမှာရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်3ကဥဖုံးမြင့်အောင်ကဥပဒေချမ်းပေါ်အခုလိုသုံးသပ်လိုက်ပါတယ်
။ပါချီချင်းခက်ခွင့်လက်ထိတ်ခက်ခွင့်အဲ3နာရီထားခွင့်3နာရီကြော်လို့ရှင်လဲလာလာခွင့်ပြုဖို့နောက်တိုက်သိခွင့်နောက်ထပ်ပြီးတော့အဲ့ထက်မှတရားစွဲခွင့်ဒီလိုအပ်ပါကတနက်အသုံးပြုခွင့်လိုအပ်ပါကဆိုရင်စစ်တပ်ကြီးရောခေါ်ပြီးတော့လာဟုတ်လားအသုံးခွင့်ဆိုမျိုးသူတို့ဘက်ကဒီထောင်ရာရှိနဲ့ဝန်ထမ်းတွေတို့ကတော့အခွင့်အရေးတွေဖော်စီပေးထားတွေ့ရပါတယ်။ဒါပေမဲ့အချင်းသားတွေတို့ကဘာခွင့်ရေးပေးထားလဲတွေ့တဲ့ခါမှာအာဏာနဲ့ပြောလို့ရှိရင်တော့အချင်းသားတွေတို့ကဘာခွင့်ရေးမှမရှိပါဘူး။
မကွေးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်လင်းကဦးအောင်ကြည်ညွန့်ကတော့လက်ရှိမှာနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မရှိတဲ့အတွက်နိုင်ငံရေးနဲ့ပတ်သက်ပြီးထောင်ဒဏ်ချခံသူတွေမှာအခက်အခဲတွေများစွာရှိနေတယ်လို့အခုလိုတင်ပြဆွေးနွေးခဲ့ပါတယ
်။လက်ရှိအခြေအနေနဲ့ပြောင်းလဲနေတဲ့ခေတ်ကာလနဲ့လျှို့ညီစွာဒီဥပဒေထဲမှာနိုင်ငံရေးအကျဉ်းသားဆိုတာကိုလည်းအဓိပ္ပာယ်ထည့်ပြီးဖွင့်ဆိုပြီးတဲ့နောက်ဒီအဓိပ္ပာယ်နဲ့လျှို့ညီစွာဒီဥပဒေမှာနိုင်ငံရေးအကျဉ်းသားများအကျဉ်းတော်များမှာ
ထိုက်တဲ့နဲ့ရရှိတဲ့နဲ့အခွင့်အရေးတွေတက်ဆိုင်ရဲ့အကျဒီအကွင့်ပေးနိုင်မှုမျိုးတွေကိုဒီဥရီရနောက်ပဲပုံမှန်တွေမှာထည့်သွင်းပြီးတော့ဖော်ပြပေးတာပေးဖို့ရအချင်းကတင့်ပြီလို့အကြံပေးခြင်းဖြစ်ပါတယ်။လက်ရှိအစိုးရတဲ့လက်ထက်မှာ2013ဖေဖော်ဝါရီလမှာနိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကိုဖွဲ့စည်းကာနိုင်ငံရေးအကျဉ်းသားများစည်းရုံးကိုပြုစုလျက်ရှိပါတယ်။လက်လောမှာတော့နိုင်ငံရေ လူငင်းချမ်းသာ권ပေးထားတယ်လို့ပြည်ထရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်
။မမေခါပြောပြပေးခဲ့တာပါရှင်။အခုကတော့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးပါမယ်။1990ပြည်နှစ်နဲ့2010ပြည်နှစ်ကရွေးကောက်ပွဲဝင်ရခိုင်နိုင်ငံရေးပါတီနှစ်ခုပေါင်းစည်းပြီးအသစ်ပြန်လည်ဖွဲ့စည်းခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ကနေရခိုင်ပြည်နယ်တစ်ခုလုံးနဲ့အီယာဝတီတိုင်းရန်ကုန်တိုင်းဒေသကြီးချင်းပြည်နယ်ဘက်ကမဲဆန္ဒနဲ့60ကျော်ကနေလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်အရွေးခံမှာဖြစ်ပါတယ်။2015ရွေးကောက်ပွဲအလွန်ကာလလွှတ်တော်နိုင်ငံရေးအခွင့်အရေးမှာအပြောင်းလဲဖြစ်လာမယ်လို့လည်းရခိုင်နိုင်ငံရေးပါတီခေါင်းဆောင်တို့ကယုံကြည်နေကြပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်မျိုးရပါတီကနေလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာမဲဆန္ဒနဲ့60ကျော်ကနေဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီရဲ့ဗဟုလုမှုဆောင်ကော်မတီဝင်သူဦးလည်းဖြစ်ပြည်သူ့လွှတ်တော်ကူဆယ်လည်းဖြစ်တဲ့ဥပရှင်ကအခုလိုပြောပါတယ်
။ကျွန်တော်ကရခိုင်ပြည်နယ်မှာမြို့နယ်18မြို့နယ်ရှိတယ်။ဒီ18မြို့နယ်လုံးကမဲဆန္ဒနဲ့အလုံးမှာဝင်ပြန်တယ်။နောက်ပြီးတော့ချင်းပြည်နယ်ပလဲဝါမြို့နယ်ကမဲဆန္ဒနယ်ဒီမှာပြန်တယ်။ဒါအရာဒီရခိုင်တိုင်းကဝန်ကြီးဌာနကဝန်ကြီးတွေကမှဝင်ပြန်ပြီးတော့ရန်ကုန်တိုင်းမှာဆိုလို့ရှိရင်ရန်ကုန်တိုင်းတိုင်းရာဝန်ကြီးဆရာကိုပြန်တယ်။ရန်ကုန်တိုင်းမှာမြို့နယ်အစိုးရလည်းလက်တော်ကိုယ်စားလှယ်ဒီအဖြစ်နဲ့ဝင်ရောက်ရှင်ပြန်ဖို့အစီအစဉ်တွေရှိပါတယ်။60ကျော်လောက်ခန်းကနေလည်းပြင်ဆင်နေကြပဲ။
ရခိုင်မျိုးရပါတီကနေရခိုင်ပြည်နယ်နေရာအလုံးနဲ့ချင်းပြည်နယ်အရာဝတီတိုင်းရန်ကုန်တိုင်းဒေသကြီးမြို့နယ်တချို့မှာပါဝင်ရှင်ပြန်ရွေးကောက်သွားမှာဖြစ်ပါတယ်။လာမယ့်2015ရွေးကောက်ပွဲအလွန်ကာလမှာမြန်မာပြည်ငြိမ်းချမ်းဖွံ့ဖြိုးရေးအတွက်အပေးအယူရှိတဲ့လွှတ်တော်နဲ့အစိုးရအခင်းချင်းတရလိုအပ်တယ်လို့ရခိုင်မျိုးရပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုပြောပါဗျာ။
2015အလွန်မှာဖြစ်လာတဲ့အခင်းအကျင်းကိုကျွန်တော်တို့ဖတ်ချပါတယ်။ကျွန်တော်တို့တောင်ကျစုကြီးကအားနည်းချက်တွေအားသာချက်ချောင်းပြည်ပြောင်းအောင်ပြုတာဝန်ကြီးလက်ရှိပုဂ္ဂိုလ်အလုံးမှာရှိပါတယ်။အခင်းအကျင်းဖြစ်မှာကျွန်တော်ပြည်ထောင်စုကိုပို့ပြီးညီကြအောင်ဖွံ့ဖြိုးအောင်ပို့ပြီးတော့စီးနောင်ရေးရှိတဲ့အသေးယူရှိတဲ့ပါလီမန်နဲ့အစိုးရဖြစ်အောင်ကျွန်တော်တို့တွားလိုပါတယ်။
လက်ရှိလှုပ်တော်အတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရပြုပြင်ပြောင်းလဲရေးမှာခက်ခဲရှိနေပေမဲ့လာမယ့်ရွေးကောက်ပွဲလွန်မှာအပြောင်းလဲဖြစ်လာမယ်လို့ယုံကြည်ကြောင်းပြည်သူ့လှုပ်တော်ကူဆယ်ဥပရှင်ကပြောပါတယ်
အခက်အခဲကြီးကအများကြီးရှိပါရဲ့တက်တော်ခင်းချင်းမှာပြည်ပြည်လက်တော်ပြင်မှမှာပြည်နိုင်ငံရေးပါတီစီဆောင်မှုကြောင့်အလုပ်လုပ်ရတဲ့အားရပြင်းနှံ့မှုတွေအများကြီးရှိပါရဲ့ဒီလိုအခြေပြေဆင်းဖို့ဆိုလို့ရှိရင်ကျွန်တော်ကယာနှုတ်ကကာသမရဲ့နောက်မှာပဲရှိနေတယ်ဒီစီယာနှုတ်တော့ပြည်ရဲ့လို့ကျွန်တော်ကပြောနိုင်သေးပါဘူးအပြည့်အစုံဒီအပြောင်းလဲကိုကိုတို့ဒီကိုတိုင်ဥဆောင်တဲ့အပြောင်းလဲဖြစ်အောင်ကျွန်တော်ဘယ်လောက်ကြိုးစားကြမလဲအဲ့လိုတည်းကြိုးစားကြရင်တော့2000လောက်ကြီးကောက်ပွဲမှာကျွန်တော်ပြည်သူတွေရဲ့လိုအပ်တဲ့ဒီမိုကရေစီအားကြီးတွေကအများစုနဲ့အနိုင်ရရင်တော့2000လောက်ကြီးကောက်ပွဲအလုံးမှာအပြောင်းလဲဟာပြည်သူတွေရဲ့လိုအပ်တဲ့ဥပဒေရဲ့အပြောင်းလဲဖြစ်နိုင်ကြဖြစ်လာနိုင်ကြပြီကျွန်တော်ပြောသိရပါတယ
်လာမယ့်ရွေးကောက်ပွဲမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့အမျိုးသားလှုပ်တော်ကိုယ်စားလှယ်နေရာကနေပြည်နယ်လှုပ်တော်ကိုယ်စားလှယ်နေရာမှာပြောင်းလဲဝင်ရောက်ရှင်ပြန်ရွေးကောက်မှာဖြစ်ပြီးရခိုင်1990ရွေးကောက်ပွဲဝင်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဟောင်းအခုရခိုင်မျိုးရပါတီရဲ့ဗဟုလုမှုဆောင်ကော်မတီဝင်ဖြစ်တဲ့ဦးအေးတအောင်ကတော့မြေပုံနဲ့မင်းပြားမဲဆန္ဒနဲ့အမျိုးသားလှုပ်တော်နေရာမှာဝင်ပြန်သွားမယ်လို့ဥပရှင်ကပြောပါတယ်တကယ်တော့ရခိုင်မျိုးရပါတီဟာ1990ပြည့်ရွေးကောက်ပွဲဝင်ရခိုင်ဒီမိုကရေစီဖွဲ့ချုပ်နဲ့2020ရွေးကောက်ပွဲဝင်ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီတို့ကနေ2013ခုနှစ်ဇွန်လမှာနှစ်ပါတီပေါင်းစည်းပြီး2015ရွေးကောက်ပွဲကိုဝင်ရောက်လာခဲ့ကြတာပါ2014မတ်လ6ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတည်ထောင်ခွင့်တရားဝင်ခွင့်ပြုခဲ့တဲ့ပါတီလည်းဖြစ်ပါတယ်ရခိုင်ပြည်နယ်သွင်းမှာလာမယ့်ရွေးကောက်ပွဲမှာရခိုင်မျိုးရပါတီတွေပြင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့NLD ကမျိုးရာဒီမိုကရေစီဖွဲ့ချုပ်ပြီးပြည်ကမ်းပြုတ်ပါတီရဲ့မိဖက်ပါတီဖြစ်တဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်းအိမ်မှာရှင်တစ်ဆက်ထဲမှာပဲရွေးကောက်ပွဲစောင့်ကြည့်အခြေအနေတွေကိုလည်းတင်ပြပေးခြင်းပါတယ်ရွေးကောက်ပွဲမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အရေးပါမှုအခန်းကဏ္ဍအပေါ်မှာရွေးကောက်ပွဲကော်မရှင်ဘက်ကအတိအမှတ်ပြုမှုအားနည်းတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်လာမယ့်2015ရွေးကောက်ပွဲအတွက်စောင့်ကြည့်လေ့လာမယ့်အရက်ဖက်အဖွဲ့အစည်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပူးပေါင်းဆောင်ရွက်ရမယ့်အစားကော်မရှင်ရဲ့သဘောထားနဲ့စီကံသတ်မှတ်ချက်တွေကိုပဲတတိပေးပြောဆိုနေတယ်လို့လည်းအရက်ဖက်အဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါလိမ့်ရှင်
Lame no Mala She and Nima Chimba Melu, Pidanzu Wick up Way Commission, a dear Winchina Pide Nama, Lula Miatabi, Pulinin Damu Shire, Wick up Way Homo Hosura, Piringa Yon Nanganaga and Neva, Kora and Soundi Lila Naimare, Luke Commission Baka Peko Kevare, Wick up Way Zimbabo Chain Nika Lajima, Wick up Way Saya Pina Pemu, Messi and Tobianjin Bawi, Wick up Way Zimba Niji a dream, but the Mamu Guba, a Yepa Puezi Baka, Soundi Lila Jama Pibare, a Yepa Puezi Nine. ပလိုက်မှုကင်းတဲ့စောင့်ကြည့်လေးလာမှုကိုသာလှုပ်ကြဖို့နဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာဝင်ရောက်ဆွဖက်ခြင်းမလုပ်ကြဘူးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခြင်းမှာသတိပေးပြောဆိုမှုရှိခဲ့ပါတယ်။ဒါကြောင့်ရွေးကောက်ပွဲမှာရက်ဖက်အဖွဲ့အစည်းတွေရဲ့အရေးပါမှုအခန်းကဏ္ဍအပေါ်မှာရွေးကောက်ပွဲကော်မရှင်ဘက်ကအတ
ဆိုရင်လည်းပူးပေါင်းဆောင်ရမယ်။နိုင်ငံရေးပါတီတွေနဲ့လည်းပူးပေါင်းဆောင်ရမယ်ဆိုတဲ့လုပ်ငန်းပေါ့နော်။လောက်ရမယ်တောင်းဝန်ကိုတရားရှိနေတဲ့အတွက်ဒါကိုတော့သူတို့ကပူးပေါင်းဆောင်ရမှုရှိရဲဆိုတဲ့ဟာကိုမီတင်တွေလှုပ်လှုပ်ပြီးတော့ပြရတယ်။ကျွန်မလည်းပထမတစ်ချိန်တက်ပြီးရဲ။ဒါပေမဲ့တက်တဲ့အခါမှာလည်းဒီ UC ဥက္ကဋ္ဌဆိုလို့ရှိရင်အဖွဲ့မိန့်ခွန်းပြောပြီးတော့ပြန်လာပဲလေ။နောက်ပိုင်းကစဉ်းစားချက်တွေပါတယ်သူတို့နားထောင်တာမရှိဘူး။စဉ်းစားမှုမှလည်းသူတို့ဘက်ကလှုပ်ထားတဲ့ဟာကိုချပြတာဖြစ်ပြီးတော့ကျွန်တော်တို့ဘက်ကသင်ပြမှုတွေကိုအထံပြုချက်တွေကိုထက်သွင်းစဉ်းစားမှုကတော့အခုချိန်ထိအားနည်းနေသေးတာကိုတွေ့ရတယ
်။ဒါအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အရက်ဖက်အဖွဲ့အစည်း CSO တွေနဲ့ရွေးကောက်ပွဲဆိုင်ရာပူးပေါင်းညှိနှိုင်းဆောင်ရွက်မှုတွေလုပ်နေပါတယ်လို့ဆိုပေမဲ့တကယ်တမ်းမှာတော့ကော်မရှင်ဘက်ကသတိပေးမှုတွေကိုသာလုပ်နေတာဖြစ်တယ်လို့ရွေးကောက်ပွဲမတမာမှုဆိုင်ရာအထူးဆောင်ကြီးလေ့လာမဲ့လွတ်လပ်သောစေတနာဝန်ထမ်းများအဖွဲ့ကဥရွှေဘာကဝေဖန်လိုက်ပါတယ်
။သူတို့ရဲ့သဘောထားကိုပေးခြင်းရဲ့သဘောလောက်ပဲရှိတယ်။ကျန်တာကတော့သူတို့ရဲ့ဒီစီနဲ့ဒီတိုင်းပဲလောက်ရမယ်ဆိုတဲ့ရည်ရချက်ဒီရောက်ကကြော်လွန်တော့သူတို့လက်မခံဘူးဆိုတော့သူတို့ကတက်ခတ်ထားတာပဲ။ဒီကပူပေါင်းမှုဆိုတဲ့အတိုင်းတည်းသူတို့ရဲ့ပြောတဲ့အတိုင်းဒီတိုင်းပဲလုပ်မယ်။စောက်ကြီးရဲ့ဖွဲ့ရဲ့စီမင်းစီကံဒီတိုင်းပဲရှိတယ်။ဒီတိုင်းပဲလုပ်ရမယ်ဆိုပြီးတော့အဲ့ဒီအတွင်းကလွှဲနေကျန်တဲ့ဟာတွေကိုဝေဖန်ခြင်းဆွေးနွေးခြင်းကိုမလုပ်ဖို့ပဲဟိုကြိုတင်ပြီးတော့တားလိုက်ကြသောပေါ့ပဲ။ရှင်းတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့စီကအဓိကကဒီလှုပ်ရှားနေတာကကျွန်တော်တို့ရဲ့ဒီတိုင်းနိုင်ငံထဲမှာ CS တွေကအများကြီးလှုပ်ရှားနေတယ်။ဒါပေမဲ့သူတို့စီကတစုံတစားတော့သူတို့ရဲ့မတမာမှုဒီအလက်ချောက်ဖော့ပြင်းနဲ့ပတ်သက်ပြီးတော့မထွက်စေခြင်းဘူး။ဝေဖန်ခြင်းဆွေးနွေးခြင်းမလုပ်စေခြင်းဘူး။အဓိကအဲ့ဒါကိုပဲယူထားတာပါ။ရှင်းရှင်းပြောမယ်ဆိုတော့ဒီကျွန်တော်တို့ရဲ့သုံးသပ်ချက်ကတော့ဒီ election မှာဘယ်လိုပဲပြောပြောကျွန်တော်တို့ကမတမာမှုဟာရှိမှုအတွက်ကိုအများကြီးလက္ခဏာတွေတွေ့နေရတော့အဲ့ဒါတွေကို CS တွေလက်ထဲကနေပြီးတော့ဒီ CS တွေကထွက်လာရင်အပန်းတွေဆိုတာအလန့်ကျက်လာမယ်။ကျက်တက်လာမယ်သူတို့အတွက်နေပြီးတော့ဆက်ဆံရင်ကက်ခဲလာမယ်ပဲစတဲ့ကြောင့်ကြိုတင်ပြီးတော့ဒါပဲသူကအဲ့ဒီချပေးတာတဲ့သဘောလိုပဲကျွန်တော်ယူဆပါတယ်ခင်
ဗျာ။ရွေးကောက်ပွဲဆောင်ကြည့်လေ့လာမဲ့သူတွေဘက်ကကျင့်ဝတ်ဆိုင်ရာသဘောတရားတွေကိုသိနာလည်ပြီးသားဖြစ်တယ်လို့ရွေးကောက်ပွဲမကျင်းပမီကျင်းပချိန်နဲ့ကျင်းပအပြီးရွေးကောက်ပွဲဆိုင်ရာဆောင်ကြည့်လေ့လာမှုတွေလုံးမှာအပြင်ဖြစ်ပေါ်လာနိုင်မဲ့မတမာမှုတွေနောက်ရွေးကောက်ပွဲပြက်ပြားအောင်စူပူလုံးစော်လာနိုင်ခြေရှိတဲ့အနေအထားတွေနဲ့ပတ်သက်ပြီးလဲအရက်ဖက်အဖွဲ့အစည်းတွေဘက်ကအဓိကဆောင်ကြည့်နေကြပါတယ်လို့ပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကြားရွေးကောက်ပွဲဆိုင်ရာပူးပေါင်းညှိနှိုင်းဆောင်ရွက်ကြဖို့အရေးတွေ့ဆုံဆွေးနွေးခဲ့ကြတာကတော့ဇူလိုင်လ20ရက်နေ့ကအထိခုနှစ်ကြိမ်ရှိသွားပြီဖြစ်ပြီးရွေးကောက်ပွဲဆောင်ကြည့်ရေးဆိုင်ရာလေ့လာကြမယ့်သူတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာလုပ်ငန်းရှင်တွေရဲ့အားနည်းချက်အားသာချက်တွေကိုမှတ်တမ်းပြုစုနိုင်ပြီးတော့ရွေးကောက်ပွဲဆိုင်ရာဥပဒေနည်းဥပဒေထုတ်ပြန်ညွှန်ကြားချက်တွေနဲ့ကျင့်ဝတ်တွေကိုလိုက်နာကြဖို့နဲ့ရွေးကောက်ပွဲလုပ်ငန်းရှင်တွေကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုလုပ်စေဖို့အထူးသတိချက်ကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအရက်ဖက်အဖွဲ့အစည်းတွေကိုတတိပေးပြောကြားနေတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 kHz 1965၊လိုင်းဒိုမီတာ32 kHz 9323ည၊လိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းထက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်ရှင်။ဒါဒီမတိုင်ငယ်ခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတိကောင်းစရာကိုတင်ပြပေးပါမယ်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်ရှင်။
အီရန်နဲ့ရခဲ့တဲ့နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဒီသဘောတူညီချက်ကအီရန်ဘက်ကသူတို့လိုချင်တာတော်တော်များများရသွားပြီးမဆိုစလောက်ပဲပြန်ပေးရတာမျိုးဖြစ်တဲ့ဆိုတော့ဝေဖန်ချက်တွေရှိနေတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဒါမဟုတ်ပါဘူးဆိုပြီးအခုလိုဖြေရှင်းပါတယ
် The United Nations resolution which brought about the sanctions in the first place
အီရန်ကိုအရေးယူပိတ်ဆို့ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်မှာအကူကတကယ်လို့အီရန်ဘက်ကယူရေနီယံတန့်စင်နာတွေကိုရပ်ဆိုင်းပြီးစေ့စက်ညှိနှိုင်းမယ်ဆိုရင်အီရန်အပေါ်အရေးယူပိတ်ဆို့တာတွေကိုရုတ်သိမ်းမယ်ဆိုပြီးထည့်သွင်းထားတာပါအခုအီရန်ဘက်ကစေ့စက်ညှိနှိုင်းတာတက်ပို့ပြီးသဘောတူညီချက်ရအောင်လုပ်ခဲ့တာပါအ
မေရိကန်လွှတ်တော်အတွင်းမှာလည်းအဓိကကြားတဲ့ဥပဒေပြုအမှတ်တော်တော်များများကဒီသဘောတူညီချက်ကိုလက်မခံသေးပါဘူးအမေရိကန်လွှတ်တော်ကလက်ခံမယ်လက်မခံဘူးစဉ်းစားနေတဲ့ကာလမှာကုလသမဂ္ဂလုံခြုံရေးကောင်စီကအတည်ပြုလိုက်တဲ့အတွက်လဲဒေါသဖြစ်နေသူတွေရှိပါတယ်။ Republican ထက်လွတ်တော်မတ်ဘော့ကောကာကဆိုရင်အခုလိုကြိုပြီးပြောဆိုခဲ့တာပါ
။ The President is going to go to the UN Security Council.
လွတ်တော်ကဒါနဲ့ပတ်သက်လို့ဘာမှမဆုံးဖြတ်ခင်တံပရာကလုံခြုံရေးကောင်စီကိုဒီကိစ္စသွားရှင်းပြပါလိမ့်မယ်။အခြေခံအဆင့်မှာတောင်းတာပြဿနာပါ။ကျွန်တော်တော်လေးစိတ်ပူပါတယ်။ဆိုလိုတာကကုလသမဂ္ဂဘက်ကဒီကိစ္စအကောင့်ထဲဖော်နိုင်မဖော်နိုင်တောင်မသိသေးပဲနဲ့ကြိုပြီးသဘောတူလိုက်တာမျိုးဖြစ်သွားနိုင်ပါတယ်။
ဒါပေမဲ့လည်းနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့ဒါကိုလက်မခံပါဘူး။ ABC ရုပ်သံ This Week အစီအစဉ်ကနေအခုလိုညင်းဆိုပါတယ
်။ They have a right to have a vote, but we prevailed on them to delay the implementation.
သူတို့ကဗတ်အင်အားကြီးနိုင်ငံတွေအနေနဲ့လည်းမဲပေးဆုံးဖြတ်ခွင့်ရှိပါတယ်။ဒါပေမဲ့ဘာပဲလုပ်လို့ American လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုစောင့်ပြီးအကောင့်ထဲပေါ်ဖို့ကျွန်တော်တို့ကတိုက်တွန်းသွားမှာပါ
။နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဒီလိုပြောပေမဲ့လည်းသမ္မတဥပမာကိုမြဲတစေထောက်ခံခဲ့တဲ့ဒီမိုကရက်အမတ်တွေတောင်းမှအီရန်သဘောတူညီချက်ကိုသူတို့ထောက်ခံမဲပေးရမယ်ဆိုပြီးတိတိကျကျမပြောနိုင်သေးပါဘူးဒီမိုကရက်ထဲလွှတ်တော်အမတ်ဘန်ဂါဒင်ကအခုလိုပြောပါတယ
် We have 2 months and we're going to use that time to better understand this and
ကျွန်တော်တို့မှဒီကိစ္စကိုပိုပြီးနားလည်အောင်စူးစမ်းဖို့နှစ်လအချိန်ရှိပါတယ်လွှတ်တော်အမတ်တွေအနေနဲ့လွယ်လွယ်ကူကူဆုံးဖြတ်ချက်ချဖို့ခက်တယ်ဆိုတာလဲကျွန်တော်နားလည်လက်ခံပါတယ်ကျွန်တော်ကိုယ်တိုင်လည်းဆုံးဖြတ်ချက်မချခင်ပိုပြီးနားလည်အောင်အချိန်ယူလေ့လာသွားမှာပါ
သဘောဥပမာကတော့အီရန်နျူကလ িয়ার သဘောတူညီချက်ကိုကွန်ဂရက်စ်လွှတ်တော်ကလက်မခံပဲပယ်ချမယ်ဆိုရင်တောင်သူ့အနေနဲ့ဗီဒိုအာနာသုံးပြီးတော့အတည်ပြုမယ်လို့ပြောဆိုထားပါတယ
်။ This deal will make America and the world safer and more secure.
ဒီသဘောတူညီချက်ကအမေရိကန်ပြည်အောင်စုနဲ့ကမ္ဘာကြီးကိုပိုပြီးဘေးကင်းလွန်ရောလုံဆောင်ပေးမှာဖြစ်ပါတယ်။လာမယ့်သတင်းပတ်ဒီမှာဒီကိစ္စပေါ်မယိုးမသားနဲ့အလွန်ရှင်ညှင်းခုန်တာတွေလည်းကြားရမယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်။
ဒီတော့တွင်အီရန်ဘာသာရေးကောင်ဆောင်ရဒူလာခါမေနီကလည်းအရှေ့လေပိုင်းဒေသမှာသူ့တိုင်းပြည်ရဲ့ခံကန္တဩဇာကြီးမလာအောင်မဖြစ်မနေဆက်လက်လုပ်မယ်လို့ခက်ခဲမှမှပြောဆိုနေပါတယ်။တကယ်လို့စစ်ဖြစ်ခဲ့မယ်ဆိုရင်အမေရိကန်ပြည်ထောင်စုအရှက်တကွဲဂျူနယ်ဖြစ်ရလိမ့်မယ်လို့လည်းဖြည့်ဆွက်ပြောဆိုသွားကြောင်းပါခင်ဗျာ
Thank you for season တင်ဆက်တဲ့ American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်။အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင်။
တော်ရရှင်များခင်ဗျာအထက်နိုင်ငံရေးပါတီဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါတိုင်းရင်းသားတွေနဲ့ဒီမဟာမိတ်ပါတီငယ်တွေကုစားပြုတဲ့နေမြေတွေမှာရှင်ပြိုင်အနေယူမအောင်စိုးရိမ်မကင်းတဲ့သဘောထားတွေထွက်နေပါတယ်။ NLD ပါတီအနေနဲ့တိုင်းရင်းသားတွေမဟာမိတ်တွေနဲ့နေရာခွဲဝေယူသင့်သလား NLD တခက်နဲ့အနေရဖို့အရေးကိုပိုပြီးဦးစားပေးသင့်သလားဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။အခုချိန်ထိကတော့ NLD အနေနဲ့အရင်ကလက်တွဲပဲဒီ CRPP ခေါင်းဆောင်တွေဝင်ပြိုင်မဲ့နေရာတွေဝင်မှုဆိုပြီးပြောထားတယ်လည်းရှိပါတယ်။ဆိုတော့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့လက်တလွန် NLD ရွေးကောက်ပွဲမှုတွေပေါ်မှာ သဘောမတူနိုင်စရာဘာတွေရှိနေသလဲဆိုတော့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီဆွေးနွေးမဲ့သူတွေကဒီတိုင်းရင်းသားနိုင်ငံရေးကောင်းဆောင်တွေကိုကျွန်တော်တို့အရင်ဆုံးဦးစားပေးခြင်းပါတယ်ဒေါက်တာအောင်နိုင်ဦးဖြစ်ပါတယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ဘိုးကော်တီဝင်တူပါဟုတ်အဲ့တော့ဒေါက်တာအောင်နိုင်ဦးအနေနဲ့အခု NLD ပါတီကလက်ရှိဒီတိုင်းရင်းသားဒေသတွေမှာဝင်ပြိုင်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့လက်မခံနိုင်စရာဘာတွေများရှိနေလဲခင်ဗျာ
ဒီကတော့ကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒီတိုင်းသားဒေသတွေမှာကိုစားပြုမှုတွေကိုတွတ်တယ်တွေကဟိုအင်အားအများနည်းဝါးမှာတော့စိတ်ပူတာပေါ့နော်။ဟိုတကယ်တမ်းကျတော့လည်းဟိုကျွန်တော်တိုင်းသားတွေဟိုဝင်ပြိုင်တဲ့နေရာလည်းအင်္ဂလန်နည်းပါလေ။အဲ့ဒီဝင်ပြိုင်တဲ့နေရာမှာလည်းဖတ်ပြတဲ့အင်အားကြီးပါပြီးတခုဖြစ်တဲ့ဒီ NLD ကနေဆိုသူတို့အနေနဲ့ဖတ်ပြောနေရာတိုင်းမှာထောက်ဝင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုဘယ်လိုပြောမလဲသူတို့တော့လည်းပြန်တော့ရောင်းနိုင်စွာတော့အများကြီးနည်းဝါးနိုင်တယ်အဲ့ဒီအပေါ်မှာရကျွန်တော်တို့ကတော့ဟိုမဖြစ်သင့်ဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ
်ဟုတ်ဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့ဒီမှာတော်တော်ရှင်တို့ဒီဆွေးနွေးပွဲအတွက်ပေးစာတွေပေးထားရလေရှိပါတယ်ကျွန်တော်ဒီမှာဩစတြေးလျနိုင်ငံကဒီမြန်မာအရေးလှုပ်ရှားတဲ့ဒေါက်တာမြင့်ချူပေးထားတဲ့စာကိုလည်းကျွန်တော်အချင်းချင်းဖော်ပြခြင်းမှာသူစာတော်တော်ရှိပါတယ်ဆိုတော့ကျွန်တော်လောလောဆယ်တော့ဒါကိုတက်နေမြအချင်းချင်းပြီးတော့လူရင်းမပြည့်အောင်ကျွန်တော်ဖော်ပြခြင်းပါတယ်အနေနဲ့တိုင်းရင်းသားပါတီဒီပူပေါင်းဆောင်ရွက်ဖို့ဟာအခုရွေးကောက်ပွဲအတွက်တင်မကပဲအနေနဲ့ကရည်မှန်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးတရားဥပဒေစိုးမိုးရေးပြည်တွင်းငြိမ်းချမ်းရေးလိုကိစ္စတွေအကောင့်ထက်ဖော်နိုင်မလို့အရေးကြီးတယ်လို့ပြောပါတယ်ရွေးကောက်ပွဲကလွတ်လပ်မြတ်တမှုမရှိနိုင်တဲ့ကြားကပဲအနေနဲ့အနိုင်ရပြီးလွတ်တော်မှာအများစုဖြစ်လာခဲ့ရင်နောက်နဲ့ရည်မှန်းထားတဲ့အကောင့်ထက်ဖော်ဖို့တိုင်းရင်းသားပါတီတွေလက်နက်ကင်ဖွဲ့စည်းရေးနဲ့တပ်မတော်ဘက်ကပူးပေါင်းမှုတွေမရှိရင်အောင်မြင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်ရွေးကောက်ပွဲမတိုင်ခင် NLD ပါတီအနေနဲ့တိုင်းနယ်ပြည်နယ်တွေကမဲဆန္ဒနယ်မြေတွေမှာတိုင်းရင်းသားတွေနဲ့ညှိနှိုင်းမှုလဲလိုပါလိမ့်မယ်တဲ့ပူးပေါင်းဆောင်ရွက်မှုတွေညီညွတ်မှုတွေအားနည်းခဲ့လို့လဲဒီမိုကရေစီအင်အားစုတွေတိုင်းရင်းသားတွေအရင်ကအရှုံးတွေနဲ့ကြုံခဲ့ရဘူးပါတယ်တဲ့ဒါကြောင့်လဲအခုချိန်မှာ NLD နဲ့ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားပါတီတွေလက်နက်ကင်ဖွဲ့စည်းတွေပေါင်းပြီးမဟာဗျူဟာတည်းချမှတ်ဖို့လိုသလို NLD နဲ့တိုင်းရင်းသားပါတီတွေရွေးကောက်ပွဲမှာအနိုင်ရအောင်လူထုအခြေပြုဖွဲ့စည်းတွေနဲ့ထောက်ခံမှုတွေလည်းရအောင်ကြိုးစားဖို့လိုပါတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာအလားတူပဲကိုကျော်ပူထောင်ဆိုပြီးတော့လေဆွေးနွေးပွဲတွေစာပြပို့ထားပါတယ်မသိနေထိုက်ဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင် NLD ပါတီအနေနဲ့တိုင်းရင်းသားများနဲ့သာညှိနှိုင်းကရွေးကောက်ပွဲဝင်သင့်ပါသည်၎င်းကိုအောက်ပါအဆင့်များဖြင့်ရှင်းပြလိုပါသည်2015ရွေးကောက်ပွဲနဲ့အတူ NLD ပါတီအတွက်အလွန်အရေးကြီးသောတာဝန်၅ရပ်ပါလာပါသည်ပြည်သူ့လွှတ်တော်တွင်အမတ်နေရာအများစုကိုထိန်းချုပ်နိုင်ရန်ပြည်သူ့လွှတ်တော်မှဒီမိုကရေစီလိုလားသူဒုတိယသမ္မတတဦးထွက်ပေါ်လာစေရန်အမျိုးသားလွှတ်တော်တွင်အမတ်နေရာအများစုကိုထိန်းချုပ်ရန်အမျိုးသားလွှတ်တော်မှဒီမိုကရေစီလိုလားသူဒုတိယသမ္မတတဦးထွက်ပေါ်လာစေရန်အထက်ဖော်ပြပါအချက်၄ချက်ကိုအပြုလျက်ဒီမိုကရေစီဘက်တော်သားသမ္မတတဦးကိုပြည်ပြင်းစွာရွေးကောက်နိုင်စေရန်တို့ဖြစ်ပါသည်ယခုရွေးကောက်ပွဲသည် NLD တဖွဲ့တည်းကအစိုးရအဖွဲ့ဖွဲ့နိုင်ရန်အဓိကရွေးချက်ဖြစ်မတတ်မပဲမြန်မာနိုင်ငံအနေဖြင့်ဒီမိုကရေစီစနစ်ကိုကူးပြောင်းရန်အဓိကရည်မှန်းချက်ထားသင့်ပေသည်တို့ဖြစ်၍ရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်ရမလို့ပဲတိုင်းရင်းသားပါတီများတခြားပါတီများမှပဲ့ထွက်လာသည့်ရည်မှန်းချက်တူပါတီများအားလုံးကိုအချိန်ကပ်စည်းရုံးရန်လိုအပ်ပါကြောင့်ဒို့မှသာလိုရာခီးကိုဖြောင့်တန်းစာရောက်ရှိနိုင်မည်ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါသည်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီတခုရှိတာဒီ NLD ပါတီနေနဲ့နိုင်ငံရေးအရှိန်အဟောကြီးရဲ့အတွက်အနိုင်ရနိုင်ကြီးရတော့ဟိုပုံများလို့ဆိုရမှာပေါ့နော်ဒီလိုအခြေအနေမျိုးမှာဒီမဟာမိတ်ပါတီတွေဒီတိုင်းရင်းသားပါတီတွေကိုနေရာပေးရမယ်ဆိုလို့ရှိရင်သူ့အတွက်ရွေးကောက်ပွဲမှာနိုင်နိုင်နဲ့နိုင်နိုင်ရအောင်ရော့မသွားနိုင်ဘူးလားဒေါက်တာအောင်နိုင်ဦးအမြင်ဆွေးနွေးပါဦးခင်ဗျာ
ကျွန်တော်မြင်တာကတော့ဒီတိုင်းသားတွေဘက်ကလည်းအခြေခံပြင်ဆင်ရေးကတော့ဟိုအကုန်လုံးဟိုမူအားဖြစ်တော့အကုန်လက်ခံထားကြပါတယ်အတနည်းအားဖြင့်ဒီတိုင်းသားတွေရဲ့ခွင့်ရဟိုဆက်ဆက်မှုပေါ့ကျွန်တော်တို့ဒီအဖြစ်ကဒါတိုင်းသားပါတီအားလုံးကဒီလိုမျိုးမျှော်မှန်းထားပါတယ်အဲ့တော့ခြေကဥပဒေပြင်ဆင်တာလေကျွန်တော်တို့နဲ့ NLD နဲ့ကတော့မူဝါဒအကျဉ်းအဖြစ်တော့တူတယ်အဲ့တော့တူတဲ့အပေါ်မှာကျွန်တော်တို့လက်တွဲပြီးတော့လုပ်လို့ရတာလည်းအများကြီးရှိတယ်သို့တော်လည်းပဲလက်တွဲပြီးတော့လုပ်လို့ရတဲ့နေရာမှာဟိုတဘောရာကြီးမှုကတော့အင်္ဂါအရေးကြီးပါတယ်ဟိုဆိုလိုတာဒီတဟိုတိုင်းသားပါတီတွေရဲ့တစ်ဖက်ကနေပြောသူတို့ရဲ့ကုစားပြုမှုပျောက်ကွယ်သွားမှာဟိုဒါအင်္ဂါဆိုးရွားနေတဲ့အခြေအနေမျိုးမှာဒီကြောင်ရုံမှုတွေဒီဆိုးရုံမှုတွေမရှိအောင်တစ်ခါကလည်း NLD ကဟိုအလိုက်ထိုက်ပေါ်သဘောထားကြီးစွာနဲ့ဟိုနေနေရဟိုသဘောထားကြီးစွာနဲ့ဒီဆွေးဝေပြဝင်ပြိုင်နေဆိုရင်တော့လေဟိုတကယ်လက်တွေ့ကြကြတာမဟာမိတ်အတင်္ကြန်မျိုးဖြစ်လာမယ်အဲလိုမျိုးဖြစ်လာမယ်ဆိုရင်တော့ဟို NLD ဘက်ကလည်းဟို ဟိုအခြေခံပြည်စင်ရေးအတွက်ကတိုင်းတိုင်းအင်အားကတော့အပြေဝဆက်ကြသူရသွားမှာပါဟိုစိတ်ကူးစရာမရှိလို့ကျွန်တော်မြင်တယ်ဟိုတိုင်းသားတွေကလည်းအဲ့ဒီနေရာတွေနိုင်နိုင်ချင်းအားဖြင့်တစ်ဖက်ကနေသဘောထားကြီးစွာဟိုကူညီပေးမှပေးခဲ့တဲ့ဒီ NLD အပေါ်မှာလည်းအများကြီးကြီးဟိုကျေးဇူးတင်တတ်မှုတော့ပါလာလိမ့်မယ်တကယ်ဟိုအစိုးရဖွင့်နိုင်တဲ့ခါကျရင်လည်းဒီဟိုပူပေါင်းတော့ဒါဖွင့်လို့ရတယ်မဟာမိတ်အကြံတရာမျိုးနဲ့ညွန့်ပေါင်းအစိုးရအကြံတရာလည်းဖွင့်လို့ရတယ်အဆုံးဆုံးဒီအခြေခံဥပဒေကိုပြင်ဆင်ရေးမှလည်းဒါကျွန်တော်တို့တိုင်းသားတွေအနေနဲ့ဟိုဒီ NLD နဲ့ဟိုအခြေလက်ဆွေးနွေးတော့ဟိုရယူတင်တဲ့သဘောထားဟိုတူညီချက်တွေယူပြီးတော့ကျွန်တော်တို့ဒါပြင်ဆင်လို့ရပါတယ် NLD အတွက်ဘာမှဟိုအခက်ခဲအနှောင့်အယှက်သူ့အတွက်အင်အားနည်းသွားစရာအကြောင်းမရှိပါဘူးအစင်ပြေသွားနိုင်ပါလေဟုတ်ကဲ့ပါ
ဟုတ်ကဲ့ပါခင်ဗျကျွန်တော်ဆွေးနွေးဖို့အတွက်ဒီအမေရိကန်ပြည်အောင်စုကပဲကိုလမောင်လည်းဆွေးနွေးဖို့ကြောက်နေပါတယ်ကိုလမောင်မြင်ကိုဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်အခုဆွေးနွေးတာအခုကြားလိုက်တော့နည်းနည်းပဲကြားလိုက်တော့လေအရှိရပါတယ်ဆွေးနွေးလို့မသိဘူးပေါ့အဲတိုင်းသားတွေအနေနဲ့ကကျွန်တော် NLD ကတော့မဟုတ်ပါဘူးတိုင်းသားတွေအနေနဲ့ NLD ကိုဟိုကျွန်တော်အခုဒီမီဒီယာတွေမှာတွေ့နေရတာပါဗျာဟိုအပြစ်ပြောတာညားနေတယ်လို့ပဲဘာကြောင့်လဲဆိုတော့ဟိုဒေါင်ဆန်းအစစ်ကြီးအဖြစ်ပြောဆိုတော့ဒေါင်ဆန်းကြီးအဖြစ်ပြောတာပေါ့ဒေါင်ဆန်းစုကြည်ကဟိုသူအကျယ်ကျုပ်ကမနစ်ပေါင်းများဆိုတာသူနေခဲ့ပြီးနေတိုင်းစဉ်းစားနေတာတိုင်းသားပြောနေတာဗျတိုင်းသားကဘာကြောင့်အဲ့လိုပြောလဲဆိုတော့သူအကျယ်ကျုပ်က2008မှာဂမ်ဘာရီနဲ့အဲ့ဒါဆင်ကမှုချင်းညာချက်မှာကျမတိုင်းသားတွေကိုကိုစားပြုပြစေလို့ပြောပြီးသားအဲ့ဒါဘယ်တိုင်းသားမှမလုပ်ပါဘူးတန်းရှည်ကဒီအခွက်ကိုမြင်လို့အဲ့ဒါလက်လိုက်တိုင်းနေငငယ်ယူထားတဲ့အခွက်တွေနဲ့အခန်းသားတွေလုပ်ပြီးတော့ဒေါ်ဆူမထောက်ခံပါဘူးဆိုတော့လုပ်ခဲ့တာဗျအခုကဲတိုင်းသားဟုတ်ပြီဒါနဲ့ဒီနေရာတည်းနဲ့ဆိုပါတော့နောက်ချုံမပြဲနဲ့ဆိုပါတော့တဲ့ကြားလူပါလိရှိတာဥပဒေရှိတယ်ဗျာ NLD ကဥထုံးလို့ရှိမှာဗျာဟုတ်လားအဲ့လိုနေရာမျိုးမှာကျွန်တော်တို့ကဘယ်တိုင်းသားအောင်ကျွန်တော်တို့ကဥစားပေးရမှာလဲအဲ့တော့အဖြစ်တဲ့ဆုံးကအခုလိုစကားပြောနေတာလဲကောင်းပါတယ်အဖြစ်တဲ့ဆုံးကတော့ NLD မှာလဲသူတို့တိုင်းသားတွေပတ်သက်ပြီးတော့နေရာပေးမှုဆိုတာရှိမှာပါဘာလို့လဲဆိုတော့ဥ88ဒီ19လောက်မှာသူတို့နေရာပေးခဲ့ပြီပဲအဲ့တော့တိုင်းသားတွေပတ်သက်နေရာပေးမှာရှိတဲ့အတွက်ကြောင့်တိုင်းသားဆိုတာကလည်းဟိုဟိုရှမ်းမဖြစ်ပြီးကိရင်ဖြစ်ရခါရပြီးတပါတီလက်ရှိတာမဟုတ်ဘူးညပါတီကအများကြီးရှိနေတာအဲ့တော့ပွားပြီးတော့တို့ပြစ်ဆုံဆွေးနေပြီးတော့မှဒါချင်းကအရန်လေးသွားပါပြီအရန်ကတ်သွားပါပြီပြစ်ဆုံဆွေးနေပြီးအဖြေရှာမှအဲ့လိုဟိုလုံးမသာလင်းကျွန်တော်တို့တိုင်းသားနဲ့အဲ့လိုဟိုအမြင်မှန်ရမှာတင်တယ်အခုကတော့အမြင်မမှန်မဲ့လေဟိုပြောနေတာတွေကနည်းနည်းဟိုဘယ်လိုပြောမလဲအပြစ်တွေပြောသလိုဖြစ်နေပါတယ်ကျွန်တော်တို့ဟိုနောက်ဆုံးပြစ်တင်တာကတော့ဒေါက်တာဆန်းစုကြည်ကအခုမှယူကောက်ပွဲကိုကြိုက်မှာဂျာတက်ယူကောက်ကိုထားတော့1990 2030ပြီးရင်ကောင်ဆောက်စုကြီးအထွေထွေယူကောက်တဲ့မှာပထမအဦးဆုံးပဲနောက်တစ်ခုကကျွန်တော်မဲနံပါတ်ပဲရှိတယ်စစ်မဲနဲ့စစ်တပ်ကိုကိုစားပြုမဲ့မဲနဲ့ဒီမိုကရေစီမဲဒီနံပါတ်ပဲရှိတယ်အဲ့ဒါလည်းပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီတိုင်းသားရဲ့နဲ့ဒီမဟာမိတ်ဒီပေါ်မှာ NLD ရဲ့ယူကောက်ပွဲမှုဘယ်လိုချထားလဲဆိုတော့ကျွန်တော်ပို့ပြီးတော့ဟိုသိနိုင်အောင်တော့ကျွန်တော် NLD ဘက်ကဟိုတာဝန်ရှိတဲ့လူတွေတက်နေမှာကျွန်တော်ဆက်သွယ်ဖို့ကြိုးစားပါတယ်ဒါပေမဲ့တယ်လီဖုန်းအခက်ခဲရအောင်ဟိုအချင်းရောကျွန်တော်တို့အခက်အခဲတွေရှိတဲ့အတွက်ဒါရိုက်တော်ပါဝင်နိုင်ခြင်းမရှိခဲ့ပါဘူးဒီတိုင်းဒါမှမဟုတ်ဒီတိုင်းသားပါတီတချို့ ਨੇ မကြသေးရင်တော့ပဲတွေးခဲ့တဲ့ဒီ NLD ပါတီကဘိုးကော်မတီဝင်တူဖြစ်တဲ့ဦးညံဝင်းကရှင်းပြထားတာရှိပါတယ်သူကိုရန်ကတော့ဒီဆွေးနွေးပွဲမှာဒါရိုက်မပါနိုင်လို့ဒီကျွန်တော်အတန်မလွှင့်ငင်ကလေးမှာပဲကြိုတင်ပြီးတော့မေးထားတာရှိပါတယ်ဒီဦးညံဝင်းဖြေထားတာကိုနားဆင်ကြည့်ပါဦးခင်ဗျာ
ဘာသာမှတစ်ချက်ပြောချင်တာကတော့ကျွန်တော်တို့ကဒီမိုကရေစီရွေးကောက်ပွဲပဲဗျာဒီမိုကရေစီရွေးကောက်ပွဲကတော့ကွန်ပီတီရှင်းရှိမှာကျွန်တော် competition ကိုလက်ခံအောင်ပါပဲဗျာနော်ဟိုကွဲဝေယူရဆိုတဲ့အဓိပ္ပာယ်ကကျွန်တော်တို့တော့မကြိုက်ဘူးသို့တော်လက်ရှိ2015ယူကောက်ပွဲနဲ့ပတ်သက်ကျွန်တော်တို့ဟိုဟိုလင်းပေါ့တိုင်းသားအဖွဲ့ကြီးနေလဲကျွန်တော်တို့တွေ့တာရှိပါတယ်နောက်အဖွဲ့ငယ်တိုင်းသားအဖွဲ့ငယ်နေလဲကျွန်တော်တို့ပြောဆိုနေတာရှိတယ်ဒါမလို့တည်တည်ကြဲကြဲအဆုံးဖြတ်တယ်မရှိသေးတဲ့အတွက်ကျွန်တော်မထုတ်ပြန်တာပါ
အဲဆက်လက်ပြီးတော့အဲ့ဒီဆွေးနွေးပွဲတွေကဆက်လုပ်သွားမှာပါအဲ့ဒါပြောချင်ဟုတ်ကဲ့ဆိုတော့ဟိုဒေါက်တာအောင်နိုင်ဦးမြင်ရပြောပါအောင်ခင်ဗျာဒီ NLD ဘက်ကတော့ဒီသူတို့ကတော့ဟိုဘယ်လိုပြောမလဲဆိုတော့ဟိုဆက်လက်ညှိမယ်ဆိုညှိလို့ရသေးနိုင်နေတယ်ဆိုတော့အခြေအနေမျိုးပြောသွားပါတယ
်ဟိုကျွန်တော်မြင်တာပေါ့ဟိုကျွန်တော်အရင်တော့လည်းဒီတကယ်ဟိုဒီဘယ်လိုပြောမလဲဒီ NLD ကတကယ်ဟိုထိပ်တီးခေါင်းဆောင်ဦးအောင်ကြည်ညိုတို့လိုမျိုးဒီတော့ကင်ထိပ်ကျော်တို့လိုမျိုးနော်ကျွန်တော်ပုဂ္ဂိုလ်ရေးရလဲခင်မင်မှုရှိတော့ဆွေးနွေးခဲ့ပြီပါတယ်ဟောတော့အဓိကကျွန်တော်ဆွေးနွေးတဲ့နေရာမှာဟိုဒီတိုင်းသားထေရတွေကိုဒီတိုင်းသားတွေဝင်ပြိုင်နိုင်တဲ့ဒီမဲဆန္ဒနယ်တွေကိုသဘောထားကြီးစွာနဲ့ဟိုနောက်ဆုတ်ပေးဖို့ဒါကျွန်တော်ပုဂ္ဂိုလ်ရေးရတော့ကျွန်တော်ပြောပြခဲ့ဦးတဲ့အပေါ်မှာသူတို့ဘက်ကဟိုဒါတိုင်းသားတွေနဲ့ပတ်သက်ပြီးတော့ဒီ NLD ကနေပြီးတော့မူဝါဒကြတော့ရှိပါတယ်တိုင်းသားတွေအခွင့်အရေးအကောင့်တွေပေါ်ဆောင်ရွက်ပေးနိုင်တဲ့မူဝါဒမျိုးသူတို့မှာ တို့ပါတီမှာရှိပါတယ်လို့ဟိုအကြေအကျေပြောတာမျိုးလည်းကြားပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းဒါပြောတော့ကျွန်တော်ခဏခဏကြားပါတယ်။ဒါပေမဲ့အခုလက်တွေ့ကနီးတော်လေးနီးကပ်လာပြီ။ရုပ်ကပွဲနီးကပ်လာတဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်ကသူပြောရတဲ့နေရာမှာဟိုမက်ဆန္ဒနဲ့ဟို1200ကျော်လောက်အဲဒီလောက်တိကိုဝင်ပြိုင်တဲ့သဘောမျိုးရှိတယ်ဆိုတော့ဒါဒီတိုင်းသားနေတာဘယ်နေရာမှာမချန်လတ်ဘူးဆိုတဲ့သဘောမျိုးဒါပါတယ်။ဟိုဆိုလိုတာကဗဇက်ကတာဟိုတကယ်မူဝါဒအရတိုင်းသားတွေနဲ့ဟိုဟိုမဟာမိတ်အတွင်းကမျိုးတွားမယ်လို့ဟိုဟိုကြားရတာပြောတယ်ဒါပေမဲ့လက်တွေ့မှာကြတော့တိုင်းသားတွေရဲ့ထွက်ပေါက်ကိုတစ်ခုမှဟိုပေးထားတာမျိုးမရှိဘူးသဘောထားကြည့်ပြီးတော့ဒီလိုမျိုးဟိုလက်တွေ့နဲ့ဟိုပြောင်းဆောင်ရွက်မယ်ဆိုတော့ဟိုအတင်းကြာနဲ့လက်တွေ့ကြဟိုကုညီဆောင်ရွက်တာမျိုးတော့ဒီကနေ့ဒီကျွန်တော်တို့မတွေ့သေးဘူးနောက်ရတကယ်တမ်းကြတော့ကျွန်တော်တို့ဘက်ကလည်းဟိုဒေါ်ဆန်းစုကြည်ဟိုကြားပြရုပ်ောက်ပွဲမှာမဝင်ခင်ကလေးကဟိုအဒီအကျေကျဟိုဥစ္စာနဲ့ပြန်လွတ်လာပြီးကလေးကနေဆိုကျွန်တော်တို့ကဒေါ်ဆန်းစုကြည်ဖိတ်ခေါ်ဆိုတော့ဒီလိုမျိုးဟိုနိုင်ငံအရေးပေါ်မှာဒီတိုင်းတော့ပါပြီးတယ်နဲ့ဘယ်လိုမျိုးအော်ဒီဆုံးဆုံးနေပြီးတော့ဟိုဆက်လက်ပြီးလှုပ်ဆောင်သွားမလဲဆိုတဲ့ဟာကိုလက်တွေ့ကြဆုံးနေပွဲတွေကျွန်တော်ပြောလိုက်ခဲ့ပါတယ်ဒါနဲ့တကယ်လမ်းကြတော့ဒီကနေ့ဒီအစ်ဒီပုံစံမျိုးအထွန်းထရာမျိုးဟိုလက်တွေ့ကြဟိုဆုံးနေပြီးတော့အရှင်းချာပြီးတော့သဘောထားကြီးကြီးနဲ့ဘယ်လိုဆက်လက်ကြမယ်ဆိုတဲ့ဟိုလှုပ်ဆောင်ချက်မျိုးမရှိခဲ့ပါဘူးဒါကတော့တကယ်လက်တွေ့ပါဒါကျွန်တော်တို့ဘက်ကလည်းတကယ်တော့အခုချိန်ဒီကဟိုပြောရရင်တော့ဟိုဒါလည်းဒီကိစ္စနဲ့ကိုနိုင်အောင်ပေါ့နော်ဟိုအတန်းနဲ့ဆုံးတော့အင်အားကိုယ့်အကူပြန်စုဆောင်ရတဲ့အနေအထားမျိုးဖြစ်တယ်ဒါပေမဲ့ဘက်ကအင်အားကြီးပါပြီးအနေနဲ့ကျွန်တော်တို့ဘက်ကိုဟိုသဘောထားကြီးနဲ့နော်အခုမဟာမိတ်အထင်ကြံမျိုးတကယ်လုပ်မယ်ဆိုရင်တော့အချိန်ရှိပါတယ်ဟိုအချိန်လည်းရပါသေးတယ်တကယ်လုပ်မယ်ဆိုရင်လုပ်လို့ရပါတယ်လုပ်ဖို့ပဲအရေးကြီးပါတယ်ဒါကျွန်တော်မြင်တာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒီမိတ်ကလာမျိုးကဥစိန်မောင်ကလည်းစာဆောင်ပေးပို့ထားပါတယ်သူ့အောင်အနည်းချုပ်ဖော်ပြရမယ်ဆိုရင်တော့ဒီ2015ရွေးကောက်ပွဲတွေ NLD အနေနဲ့ပြည်내ဒေသတွေမှာအလုံးစုံအနိုင်ရရေးကိုမကြိုးပမ်းပဲအလားအလာကောင်းတဲ့တိုင်းရင်းသားပါတီတွေနဲ့နားလည်မှုယူမဟာမိတ်ဖြစ်လာအောင်ဥတည်ပြီးတော့ကြိုးပမ်းတင်ပါတယ်တိုင်းရင်းသားပါတီတွေကအပိုင်ဖြစ်တဲ့ဆိုပြီးတော့အာမခံတဲ့နေရာတွေကို NLD ကနောက်ဆုတ်ပြီးမပိုင်ဘူးဆိုတဲ့နေရာတွေမှာ NLD ဝင်ပြီးတော့အနိုင်ရအောင်လုပ်တင်ပါတယ်ကြားလူအစားမခံရအောင်ညှိပြင်းတယ်ဒါမှလည်း NLD ကနောက်ဆုံးရလဲ65ရာရင်းလုံးနဲ့85ရာရင်းလုံးလောက်မှာရနိုင်လိမ့်မယ်လို့ထင်ပါတယ်တိုင်းသားမဟာမိတ်ပါတီရဲ့အင်အားပါရထားမယ်ဆိုရင်တော့လွှတ်တော်ထဲမှာထိရောက်စောင်းရနိုင်မယ့်အင်အားလည်းရလာမှာဖြစ်ပါတယ်ချုပ်ငုံသုံးသပ်ရမယ်ဆိုရင်တော့2008ဖွဲ့စည်းပုံကိုပြည်သူ့ဆန္ဒနဲ့အညီပြင်ဆင်ခွင့်မပေးသေး၍ပြည်သူတွေရဲ့ဆန္ဒမဲတွေက NLD နဲ့တိုင်းသားပါတီရဲ့မဲတွေဖြစ်ဖို့ပဲရှိပါတယ်ဒါကြောင့်လဲ NLD ကတိုင်းသားပါတီတွေကိုမဟာမိတ်ဖြစ်တဲ့ဝန်အားရရှိစေအဓိကအလေးထားပြီးတော့ချင့်ခတ်ရပါလိမ့်မယ်။ပြည်내ဒေသတွေမှာတိုင်းရင်းသားပါတီကိုထိပါစေမယ်။အလုံးစုံအောင်နိုင်ရေးကိုတော့မညှိနှိုင်းပြီးအားလုံးနိုင်ရအောင်ပဲညီမန်းတင်ပါတယ်ဆိုပြီးတော့မေတ္တာမျိုးကဥစိန်မောင်ကလည်းပြောထားပါတယ်။ဆိုတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုလမောင်နဲ့လေလိုင်းမောင်မှာရှိနေပါသေးတယ်။ကိုလနမောင်အမြင်နဲ့ဆွေးနွေးပါအောင်ခင်ဗျ။
အဲ့တော့ကိုယ်စရီကောက်ပွဲအခြေခံလည်းပြောရမှာမှန်တယ်ဗျာ။ပြည်မျိုးပေါ်လူနေရာမျိုးမှာကြည့်ပါအောင်။ဟို NLD နဲ့ဟိုတတိပုဂ္ဂလအမတ်ကဟိုသူ့လွဲမှာခမောက်တီနဲ့လွဲနဲ့လုပ်တာမဲပြန်တတ်ဆိုင်နိုင်ရောလားရှိတယ်။ဒါကတော့ဟိုဖြစ်နိုင်တာပေါ့လေ။ဖြစ်နိုင်တော့ဖြစ်နိုင်တယ်ဒါဖြစ်နိုင်ရင်ရမ်းနေပါလား။နောက်တစ်ခုကတိုင်းသားဒေသတွေမှာ NLD ပြိုင်မယ်ဆိုရင်လည်းအဲ့ဒီတိုင်းသားဒေသမှာရှိတဲ့လူယူတွေရှင်ယူတွေတကယ်အရေးရှိတဲ့တိုင်းသားပဲ NLD ကပြိုင်မှာပါဗျာ။အဲ့တော့ဟိုစုပပြောသလိုပဲစုပဒေါက်တာကြီးပြောသလိုပဲဟိုတွဲဆုံဆွေးပြီးတော့ဟိုညီငယ်လောက်တာတော့အကောင်းဆုံးပါဗျာဒါမှမဟုတ်ဒီမိုကရေစီပဲဟုတ်လားဒီမိုကရေစီဖြစ်တဲ့အတွက်ကြောင့်အဲ့ဒီပြည်သူတွေကအဲ့ဒီမှာရှိတဲ့လူသူတို့ကြိုက်တဲ့လူကိုပေးမှာပါဗျာနော်ရှားတော့တိတ်ဆွေးနေရတော့မရှိပါဘူးသူတို့ကြိုက်တဲ့လူသူတို့ရွေးချယ်သွားပါလိမ့်မယ
်
ခုကပြည်သူတွေကမြင်တော့ပါဘူးမျက်စိပြင်းလာပုံနဲ့ဖြစ်လာကြပါပြီအဲအစ်ကြောင့်ဖိတ်ပြီးတော့သူတို့မဲထည့်ခိုင်းလို့လည်းရမယ်လို့မထင်တော့ပါဘူးဗျာ
ဟုတ်ကဲ့ကျွန်တော်တော်တော်ရှင်တွေပေးစာတချို့လည်းရှိပါသေးတယ်ရှမ်းပြည်တောင်ပိုင်းကကိုဦးရဲ့စာမသိငိထိုက်တစ်ချက်လောက်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဘိုက်ကြီးတဲ့နဲ့တူတဲ့ဒီရွေးကောက်ပွဲကိုမမွေးခင်ကတည်းကရောမွေးပြီးရင်ရောဂီယူဆိုင်ကြပါခုလိုပုံနဲ့ဆို NLD landslide မနိုင်တာကမှသားရွှေဦးထန်ကင်းဖြစ်နေပါပြီ NLD အနေနဲ့1990ရလတ်မျိုးဖြစ်ခဲ့ရင်တိတ်လှတဲ့မိမအန်ဒီယံများလွန်းနဲ့ဆိုတာမျိုးဖြစ်ချင်းဖြစ်သွားပါလိမ့်မယ်ဒါကြောင့်ပုံအော်ပြီးမဲမရဘူးဆိုရင်လဲတရံအေးသွားတာကပထမအကျိုးပါနောက်ပြီးတိုင်းသားပါတီတွေကိုမဲခွဲပေးခြင်းဟာပြည်ခိုင်ပြိုအစိုးရလက်ထက်မှာဒေသခံတွေကိုဝန်ကြီးချုပ်ကိုမခန့်နိုင်တာအပြည့်အခန့်မရက်ဆဲနိုင်တာတွေဖုတ်ထစ်ခဲ့တဲ့မအောင်မြင်ခဲ့တဲ့နိုင်ငံရေးဆက်ထုံးကိုအရင်မဆိုင်ပဲဖြည့်ပေးလိုက်နိုင်တာကဒုတိယအကျိုးဖြစ်ပါမယ်။ ဒီအကျိုးဆက်ချောင်းအာဏာပိုင်တဲ့အခါပြည်ခိုင်ဖြိုးမအောင်မြင်ခဲ့တဲ့အောက်ခြေမပြောင်းဘူးဆိုတဲ့ issue အကြီးကြီးကိုလည်းစိတ်ပါလက်ပါပြောင်းပေးချနိုင်လိမ့်မယ်ဆိုတဲ့တတိယအကျိုးရနိုင်ပါတယ်လို့လည်းရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါဒီဟိုပါပဲရှမ်းပြည်တောင်ပိုင်းဒီပင်တရမြို့နယ်ရပဲကိုကိုဦးဆိုပြီးတော့နောက်စားတော်ရောက်ထားပါတယ်။သူကတော့ဒီမှာလာမဲ့ရွေးကောက်ပွဲမှာအနေနဲ့တိုင်းရင်းသားပါတီတွေကနားလည်မှုရှိရှိနဲ့ညှိနှိုင်းရှင်ပြိုင်နေပါတယ်။ဖွဲ့စည်းပုံပြင်ဆင်နိုင်မှုပြည်သူလူထုနဲ့မျိုးသားလူထုမှာအနေရီကိုတွန်းတင်ပေးပြီးတိုင်းဒေသကြီးနဲ့ပြည်နယ်လူထုတွေမှာတော့တိုင်းရင်းသားလူမျိုးစုပါတီတွေကိုနေရာပေးဖို့အနေရီပါတီဝင်တွေကဝိုင်းဝန်းဖိမှပေးတင်တယ်လို့လည်းတွေးမိပါတယ်။ပြည်နယ်စုအုပ်သက်ဆိုင်တိုင်းရင်းသားတွေနဲ့ဖွဲ့ပြီးကိုချမကိုဖန်တီးနိုင်မှုအနယ်ရီကပြည်အောင်စုလွတ်တော်ကနေထိန်းကြီးပြီးမှအနာဂတ်မြန်မာနိုင်ငံအတွက်အကျိုးရှိပါလိမ့်မယ်ဒီလိုသာမဟုတ်ရင်တော့ကျန့်ဖို့နဲ့ကင်းမကင်းရှိနေဦးမယ်ဆိုရင်တော့ခေါင်းပြအောင်တော့မအိပ်နိုင်ပဲဖြစ်ပါလိမ့်မယ်ခင်ဗျာဆိုပြီးတော့သူကရေးထားပါတယ်ဆိုတော့ကျွန်တော်အခုဒီဒေါက်တာအောင်နိုင်ဦးကိုပဲပြန်မေးချင်ပါတယ်ဆက်စွာကိုလမောင်လည်းထောက်ပြသွားတာရှိပါတယ်အခုဒေါက်တာရှင်နေဖေးစာတွေမှာလည်းပြောသွားတာရှိပါတယ်ဒီလိုကြိုတင်ညှိနှိုင်းတာတွေမရှိဘူးဆိုရင်ဒီအပြိုင်ဆိုင်နေဟိုဒီဒီမိုကရေစီအင်အားစုချင်းအတူအပြိုင်ဆိုင်နေဖြစ်လာမယ်ဆိုရင်မဲရီကွဲပြီးတော့မဟာမိတ်မဟုတ်တဲ့တခြားပါတီရဲ့အနိုင်ရသွားတာမျိုး90ရွေးကောက်ပွဲတော့ဖြစ်ခဲ့တာမျိုးတွေဟိုကြုံနိုင်တဲ့အနေနဲ့ဖြစ်မလာနိုင်ဘူးလ
ားအဖြစ်နိုင်ပါလေခင်ဗျာအဓိကတော့ကျွန်တော်မြင်တာကတော့ဟိုတိုင်းဒေသကြီးတွေကတော့ရှင်းပါတယ်เนาะဟိုတိုင်းဒေသကြီးတွေမှာတော့အဲ့တော့ဒီကြေကနာတော့မရှိပါဘူးအင်အားကြီးပါတီကခုအနေနဲ့DNA နဲ့ပြည်ခံမျိုးနှစ်ခုကြာပဲရှိမှာပါတကယ်တော့ပြည်နယ်တွေမှာကျတော့အုပ်စု၃စုမျိုးဖြစ်လာလိမ့်မှာပါဟုတ်တယ်ကြတာတော့ဥမာဒီကျန်ဒါကျွန်တော်တို့ပုံစံနဲ့ပဲကြည့်ပါအကြေတေးကြတယ်ရေကပွဲမဖြစ်ကြရင်ကြဲကဒါကျွန်တော်တို့မှားလို့ရတာအောက်စုတုံးစုဖြစ်လာလိမ့်မယ်ဒီရေကောက်ဟိုကိုယ်စလဲတွေပဲကတောက်စုကတော့ NLD ဖြစ်မယ်တောက်စုကတော့ပြည်ခံကျုပ်ဖြစ်မယ်တောက်စုကတော့ဟိုတိုင်းသားအဖွဲ့အစည်းတွေဖြစ်လိမ့်မယ်ဟိုတိုင်းသားကိုယ်စလဲဖြစ်မယ်ဒီအဖွဲ့အစည်းသုံးခုဖြစ်တဲ့အချိန်မှာဒီတိုင်းသားတွေရဲ့ဟို key player ဖြစ်လာတဲ့အနေထားကတကယ်ကိုရေးကြည့်ပါတယ်အဲ့တော့တိုင်းနာတွေအဖွဲ့အစည်းအနေနဲ့ဘယ်သူကသူကဝိုင်းရံပေးရမယ်ဘယ်သူကသူမဟာမိတ်လောက်ရမယ်ဆိုတဲ့အချိန်မှာအဲ့ဒီတက်ဆိုင်ရာအဲ့ဒီစူပါပါဝါပါတီကခုရဲ့ဟိုဂတိကဝတ်နဲ့ဒီလက်တွေပူးပေါင်းဆောင်ရွက်လို့ခုအပေါ်မှာအများကြီးမူတည်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့မြင်တာကဒီအချိန်မှာဘာပဲဖြစ်ဖြစ်ရေကောက်ပေါ်မှာတိုင်းရင်ကလေးကဒီကြီးနေဒီမှာတိုင်းနာဟိုအဖွဲ့အစည်းတွေနဲ့ဟို NLD အနေနဲ့သူမူဝါဒတစ်ခုတော့သူချမှတ်နေတယ်အဒီရေကောက်ပွဲအလွန်ကြိုင်ကျွန်တော်တို့ဟောတို့မျိုးဟောတို့မျိုးလောက်ဖို့စီစဉ်ရှိတယ်ဟောတို့မျိုးပူပေါင်းသွားမယ်ဒီလိုမျိုးရှိနိုင်သွားမယ်ဆိုတော့တကယ်လက်တွေ့ကြတဲ့ဟိုအမခံချက်ရှိနိုင်တဲ့အမခံချက်ပေးနိုင်တဲ့ဟိုလုပ်ငန်းစဉ်လိုမျိုး policy လိုမျိုးကိုတည်ကြချက်ချင်းနဲ့ချမှတ်ပြီးတော့လုပ်တင်တယ်ဒါမှသာလျှင်တကယ်ကိုဟိုတည်ကြတာကတော့ပြည်နယ်အဆင့်နေမှာပြည်နယ်အဆင့်နေမှာ NLD ကတော့လုံးဝဟို landslide တော့သူဘယ်လိုမှရနိုင်ရေအကြောင်းမရှိဘူးအဲ့တော့သူတခုခုတော့သူဟိုအင်အားတော့ယူရမယ်ဒီကံကြိုးအနေနဲ့ဆိုတော့ဒါဟိုအားလုံးသိကြတဲ့အတိုင်းပဲပြည်နယ်မှာတော့တမတော်ကိုစားပြုမှုဟာရှိသေးတယ်အဲ့တော့ဒီပြည်ကံကြိုးအနေနဲ့တော့တမတော်အင်အားစုကိုတော့သူဘလို့ကဘာလို့ပြောသူအားကိုးကောင်းအားကိုးလိုက်မယ်ဒါနဲ့သူ့တဲ့အင်အားဖြစ်မယ်မဖြစ်ဘူးဆိုတာတော့ကျွန်တော်တို့ကတော့ဒါမသိကြဘူးဒါနဲ့ NLD ကတော့တိုင်းနာအဖွဲ့အစည်းတွေကိုပဲသူအဓိကထားပြီးတော့သူအင်အားတရအနေနဲ့တော့သူတုံးချဖို့တော့လိုတယ်အတော့ချပိုးအတွက်ကလည်းသူ့ဘက်ကိုဂတိကဝတ်ဒီလက်ကပူပေါင်းဆောင်ရွက်ဟိုမူဝါဒတွေစနစ်တကျထားရှိဖို့လိုတယ်။ဒေသာကတော့ဟိုဘက်က NLD အနေနဲ့ဟိုသမလို့ရဲ့အင်အားစုကိုသူကဟိုဘယ်လိုပြောမလဲကျိန်းနေသူရနိုင်ဖို့တော့တိတ်မလွယ်ဘူး။ဒါကြောင့်မို့ဒါဟိုဒေသာစနစ်တကျနဲ့ NLD မှာစဉ်စဉ်ဆက်ဆက်ဟိုလောက်ကိုတော့အားအရေးကြီးတယ်လို့ကျွန်တော်တော့မြင်ပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတော်တော်ရှင်တရားပုဂံမျိုးကကိုရွှေမိုးဆိုပြီးတော့လေစာခတ်တူတူဆောင်သူဖို့ထားပါတယ်သူကတော့ဟိုအစောပိုင်းဒေါက်တာအောင်နိုင်ဦးပြောထားတဲ့သဘောထားမျိုးပါ NLD ပါတီနေနဲ့တိုင်းရင်းသားပါတီရဲ့ဂျမ်းမှာဝင်မပြိုင်သင့်ပါဘူးတဲ့ဘာကြောင့်လဲဆိုတော့တိုင်းရင်းသားတွေအပေါ်မှာသဘောထားကြီးကြောင်းပြတ်တန့်ရင်းနဲ့ညီညွတ်မှုရှာမယ်အချင်းဖြစ်ပါတယ်ဆိုပြီးသူကတော့ဟိုတူတူပဲသူကပြောထားတာရှိပါတယ်ဆိုတော့ဒီကျွန်တော်တို့အစီအစဉ်ဆုံးမတက်ခင်မှာဒီအမေရိကန်ပြည်အောင်ဆိုတော့ဦးလာမောင်ကိုလည်းတစ်ခေါက်ပြန်ပြီးအချိန်ပေးခြင်းပါတယ်ကျွန်တော်ဆိုတော့အနေအနေနဲ့တိုင်းရင်းသားတွေအပေါ်မှာသဘောထားကြီးကြောင်းပြဖို့ကအရေးပိုကြီးလားဒါမှမဟုတ်ဒီရွေးကောက်ပွဲမှာအနိုင်ယူပြီးဒီဒီမိုကရေစီလမ်းကြောင်းကိုပို့ပြီးတော့ဦးဆောင်သွားနိုင်မှုကပို့ပြီးအရေးကြီးလားဦးလာမောင်ရဲ့သဘောထားကိုလည်းပြောပါဦးခင်ဗျာ
အဲဒီကြီးတာကနှစ်ခုလုံးရေးကြည့်ပါလားဒါပေမဲ့လောဆယ်တော်ဆက်ဆူချင်းနဲ့ NLD ပါတီကတစ်ချိန်မှတို့အနိုင်မရသေးပါအာဏာမရသေးပါဘူး။ဒါပြောလို့ဆိုတော့တိုင်းနာဖွဲ့ကောင်းဆောင်တယောက်ပဲဖြစ်ဖြစ်တော်ဆက်ဆူချင်းနဲ့ဆွေးနွေးမှာဥတန်းရှိဥသိမ့်ဆိုင်နဲ့ဆွေးနွေးမှာဆိုဥတန်းရှိဥသိမ့်ဆိုင်နဲ့ဆွေးနွေးပါအောင်ဗျာ။ဘာကြောင့်လဲဆိုတော့တို့ကလက်ရှိခွေးပေးနေနိုင်တာဟုတ်။အဲ့တော့ကျွန်တော်ကတော့ပြက်ပြက်သားသားပြောပြီးသူတယောက်နဲ့ပြောလို့ရှိရင်တော့ဥတန်းဆိုင်ကယုံက
ဥဒန်းရှိနေအလားဥဒန်းတဲ့ဥရှင်မောင်ယုံလားဒေါ်ဆန်းစီယုံလားဆိုတော့ဒေါ်ဆန်းစီယုံပါဗျာဒေါ်ဆန်းစီဘာမှချပေးတယ်ချပြတယ်မလုပ်ပါဘူးဒေါ်ဆန်းစီကြည့်လို့တော့ပို့ယုံတယ်ဗျာ
โอเคดร.อ่อนไหนหูอมีเอาပြောပါအောင်ခင်ဗျာ
အမဟိုကျွန်တော်တို့ကတော့ဒါရှင်းပါတယ်လက်ရှိကျွန်တော်တို့ပြုပြင်ပြောင်းလဲရေးလုပ်နေတဲ့အချိန်မှာကျွန်တော်တို့ဘုံရံလူတွေကဘယ်လိုလဲဆိုတော့ဒါအားလုံးနားလည်ထားပြီးသားပဲဟိုတစ်ဖက်မှာလည်းဒေါ်ဆန်းစီကိုကျွန်တော်တို့ယုံကြည်လေးစားမှုရှိတယ်တစ်ဖက်မှာလည်းဟိုတိုင်းတော်အခွင့်အရေးအရကျွန်တော်တို့ရပ်တည်ပြီးတော့ကြောင်းနေရတဲ့နိုင်ငံရေးလမ်းကြောင်းမှာကျွန်တော်တို့ဘက်ကိုဘယ်သူကအာမခံပေးနိုင်မလဲဆိုတဲ့ကိစ္စတော့တော်တော်လေးရေးပါလာပြီဒါပြီးခဲ့တဲ့2020မှာတော့ဘာပဲပြောကြီးကကျိုးအနေနဲ့တိုင်းသားပါတီတွေကိုသူဟိုအစိုးရဖွဲ့ဖွဲ့တဲ့ခါကျတော့အဲ့လိုမျိုးနေရာတွေအထောက်အကူပေးတာမျိုးဒါကျွန်တော်တွေ့ရပါတယ်။နောက်ဟိုရှားပြည့်တဲ့ပြောကဟိုကရင်နောက်မော်ပြည်နယ်ဒီဟိုဘက်ဟိုရခိုင်ဘက်မှာလည်းအဲ့လိုမျိုးသူပေးခဲ့တာရှိတယ်။အဲ့တော့ဒီအချိန်မှာဟို NLD အနေနဲ့လည်းပြက်ပြက်ပါပါပေါ့ဒီဒီဟာတခုတော့ဟိုနားလည်ထားဖို့တော့လိုတယ်။စေချာတာကတော့ကျွန်တော်တို့အခုလည်းပြောသလိုပဲဟိုဒီအတိုင်းသာကျွန်တော်တို့ဝင်မယ်ရုပ်ောက်ပွဲဒီတိုင်းသာဆက်သွားမယ်ဆိုရင်တော့ NLD ကလည်းဟိုထင်တော့အကုန်လုံးသူရမှာမဟုတ်ဘူးတိုင်းသားဒေသတွေနဲ့ဒါကတော့သိကြပါတယ်ဒါကြောင့်ဟိုဒါပဲပြောတနည်းကျရင်တော့ကျွန်တော်တို့တဲမှာတွေးရမှာပဲတွေးပြီးတော့လောက်တူလောက်ရမှာပဲအဲ့တော့ကျွန်တော်တို့တစ်ခုခုပြောင်းလဲရေးရတဲ့ကျွန်တော်တို့ပုံရံသူကဘာလဲဆိုတာလက်သေးပြီးလောက်ပုံကူတွေပဲဒီအချိန်မှာဟိုတဘောသားကြီးကြီးနဲ့တကယ်လက်တွေ့ကြတယ်ပူပေါင်းဆောင်ရွက်မှုမျိုးကတော့တကယ်လိုတယ်လို့ကျွန်တော်ကတော့ဒီလိုမျိုးပဲဟိုဖတ်ယူတာပေါ့ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့ပုံကိုယ်ရေစာရေးပေးပို့ကြတဲ့သူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပ
ါပေါ်အောင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထရိုက်လီလိုက်အစီအစဉ်ဖြစ်ပါတယ်ရှင် VO ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VO ကလည်းအခုထုတ်လွှင့်ပေးနေတဲ့တနားစာအစီအစဉ်ကိုလည်းအစီအစဉ်နဲ့အပြီးမြန်မာစံတော်ချိန်ည7:00နာရီကနေ17:00နာရီအထိလိုင်းနိုမီတာ3251တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုကတော့အင်္ဂါနေ့ညပိုင်းအစီအစဉ်နဲ့အဆုံးသတ်သေးခင်ချန်နေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်
အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရယူထားတဲ့နျူကလ িয়ার ရေးသဘောတူညီချက်ကိုလက်တွေ့အကောင်အထည်ဖော်မယ်ဆိုရင်ကမ္ဘာကြီးကိုပို့ပြီးတော့လုံခြုံရေးကိမှုပေးနိုင်မှာဖြစ်သလိုအမေရိကန်နဲ့အီရန်နိုင်ငံတို့ကြားမှာအခွင့်အလမ်းကောင်းတွေကိုလည်းလမ်းဖွင့်ပေးရရောက်စေမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။ဒီအီရန်သဘောတူညီချက်ကိုအတိမပြုနိုင်ရင်တော့အရှေ့အလယ်ပိုင်းဒေသမှာပြည်ပခန့်နဲ့စစ်ပွဲတွေပို့ပြီးတော့ပြင်းထန်လာစရာအကြောင်းရှိတာကိုအမေရိကန်လွှတ်တော်အမတ်တွေနားလည်ရလိမ့်မယ်လို့ VOA ပါရှင်ဌာနနဲ့တွေ့ဆုံမိမြန်ကမ္ဘာနိုင်ငံသားရဲ့ဝန်ကြီးကယ်ရီကပြောသွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုကို၄ရက်ကြာခရီးစဉ်နဲ့ရောက်ရှိနေတဲ့နိုင်ဂျီးရီးယားသမ္မတမိုဟာမဒူဘာဟာရီကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကနိုင်ငံသားရဲ့ဝန်ကြီးဌာနမှဒီကနေ့ပဲတွေ့ဆုံမှာဖြစ်ပါတယ်။အရှေ့တရုတ်ပင်လယ်ထဲမှာရေပြင်ပိုင်တဲ့ဆိုင်ရာတရုတ်နိုင်ငံရဲ့ရန်လိုတဲ့လှုပ်ဆောင်မှုဟာနိုင်ငံလုံးကျုံရေးအတွက်အဓိကအချင်းချင်းမှုတွေကတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံကပြောသွားပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေကကြောတောက်နောက်ခံပေးတဲ့ဒေါ်လာတန်တသိန်းနဲ့နိုင်ငံတကာဘဏ်တခုကိုဒီကနေ့ပဲရှန်ဟိုင်းမှာဖွင့်နေလိုက်ပါတယ်။ BRICS အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှား၊တောင်အာဖရိက၊ဘရာဇီး၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ကြား၃နှစ်ကြာဆွေးနွေးပြီးအခုလိုမျိုးဖွံ့ဖြိုးရေးဘဏ်တစ်ခုဖွင့်လိုက်တာဖြစ်ပါတယ်။ဂျပန်တို့ရှိပါကုမ္ပဏီဟာပြီးခဲ့တဲ့နှစ်တွေတခြားမှာအမျက်ငွေစည်းနေတွေကလိမ့်လေပြထန်းထားတာစုစုပေါင်းဒေါ်လာ 1.2 ဘီလီယံရှိတယ်လို့ထွက်ပေါ်လာတဲ့အတွက်ကုမ္ပဏီအမှုဆောင်အရာရှိချုပ်ဒီကနေ့ပဲနှုတ်ထွက်သွားပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်အေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာက skip sit ဖြစ်ပါတယ်ရှင် VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိလိုင်းနိုမီတာ3040 48 50တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.